in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့မေလ18ရက်တနင်္လာနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးဘယ်ကဘလို့စတင်ကူးစက်တယ်ဆိုတဲ့ဇင်းမြစ်ကိုတိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ထောက်ခံမှုတွေတိုးလာနေချိန်မှာပဲဒီလိုစုံစမ်းဖို့ဆောလွန်သေးတယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်
။绝大多数国家都认为疫情尚未结束。
COVID-19 ကာယရောဂါဖြစ်ပွားမှုအဆုံးမသတ်သေးဘူးလို့ကမ္ဘာနိုင်ငံတော်တော်များများကယုံကြည်လက်ခံထားကြကြောင်းနဲ့မြန်မြန်ဆန်ဆန်စုံစမ်းမှုလုပ်ဖို့တိတ်ဆောလွန်နေသေးကြောင်းတရုတ်အစိုးရပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။COVID-19 ကာယရောဂါနဲ့ပတ်သက်လို့ EU ဥရောပသမ္မတကရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အုပ်ချုပ်ရေးအဖွဲ့ World Health Assembly ဆွေးနွေးပွဲမှာဒီတစ်ပတ်ထဲအတည်ပြုမယ်လို့ခန့်မှန်းရပါတယ်။အဲဒီဆုံးဖြတ်ချက်မူကြမ်းထဲမှာကာယရောဂါစတင်တဲ့ဇင်းမြစ်ကိုရောကာယရောဂါတုံ့ပြန်ရေးကိုပါစုံစမ်းဖို့တောင်းဆိုထားပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေပြီဆိုတာကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကုန်ပိုင်းမှာပထမဆုံးလူသေရှင်ကြာအသိပေးခဲ့တာဖြစ်ပါတယ်။အခုတော့ကမ္ဘာတဝန်းကိုဗစ် -19 ကာယရောဂါဖြစ်တယ်လို့အတည်ပြုသူ 4.8 တန်းရှိပြီးတော့3,100ကျော်တည်ဆုံးခဲ့ပါတယ်။COVID-19 ရောဂါနောက်ထပ်ကူးစက်သူနဲ့သေဆုံးသူနှုန်းကျဆင်းသွားတဲ့ဥရောပနိုင်ငံတချို့မှာကန့်သတ်ချက်တွေကိုတာဝန်ရှိသူတွေဖော်ရှားပေးနေကြပါတယ်။အီတလီနိုင်ငံမှာသတင်းဆက်ဘက်ကြားပိတ်ထားခဲ့တဲ့ဈေးဆိုင်တွေ၊စားတောက်ဆိုင်တွေ၊စပယ်ညှပ်ဆိုင်တွေကိုဒီကနေ့ပြန်လည်စတင်ဖွင့်လှစ်ပါတယ်။ဥရောပမှာတနိုင်ငံလုံးအတိုင်းအတာနဲ့မလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်ချက်ပထမဆုံးထုတ်ပြန်ခဲ့တဲ့အီတလီမှာမေလ4ရက်နေ့ကစပြီးကနအူးရှော့ပေါ့မှုတွေလုပ်တဲ့အနေနဲ့စက်ရုံအလုပ်ရုံတွေနဲ့ကစားကွင်းတွေကိုပြန်ဖွင့်ခွင့်ပြုခဲ့တာပါဒီကနေ့မှာတော့ဆိုင်တွေပြန်ဖွင့်တဲ့အတွက်ရောမမျိုးတော်မှာပြန်လည်တက်ဝင်လှုပ်ရှားနေပါတယ
်အဲ oggi si spera che sia un nuovo inizio un po' per tutti però
ဒီနေ့ဟာလူတိုင်းအတွက်အသက်ဆိုင်တဲ့နေ့ဖြစ်မယ်လို့မျှော်လင့်ကြောင်းစိုက်ဝန်ထမ်းတယောက်ကပြောသွားတာပါအခြေအနေသစ်ကိုအသားကျအောင်လှုပ်ရှားရလိမ့်မယ်လို့လည်းသူကပြောပါတယ်အီတလီမှာစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပြုခဲ့ပေမဲ့ဒေသတစ်ခုကနေတစ်ခုခရီးသွားလာတာကိုတော့ဇွန်လ2ရက်နေ့အထိတားမြစ်ထားပါတယ်ဘယ်လ်ဂျီယံနိုင်ငံမှာလည်းဈေးတွေပြတိုက်တွေအပြင်မူလာရန်နဲ့အလဲရန်ကျောင်းတွေကိုဒီကနေ့ပြန်ဖွင့်ပါတယ်ဒါပေမဲ့ဒီပြတိုက်တွေတရိတ်ဆိုင်ရုံတွေကိုတွားနိုင်ဖို့အတွက်အရင်ကြိုတင် booking လုပ်ရမှာဖြစ်ပါတယ်အားကစားလို့ရင်လေလူအယောက်20ထက်ပိုပြီးစူဝေးတို့မရပါဘူးကမ္ဘာလှည့်ခီးတဲ့တွေအတော်များတဲ့ Greek နိုင်ငံအေသင်မြို့တော်က Sheehan Acropolis အဆောက်အဦး Vatican က St. Peter's Basilica ဘုရားရှိခိုးကျောင်းတွေကိုလည်းပြန်ဖွင့်နေပါပြီအခုလိုဥရောပမှာတဖြည်းဖြည်း shop မှုတွေလုပ်နေပြီမဲ့နိုင်ငံတကာခီးသွားလာမှုတွေကိုတော့ကန့်သတ်ထားစေဖြစ်ပါတယ်American ပြည်ထောင်စုမှာအစိုးရရဲ့ COVID-19 ကာယရောဂါတုံ့ပြန်မှုအပေါ်သမ္မတဟောင်း Barack Obama ကအဝေဖန်ခဲ့တာကြောင့် Obama ဟာညံဖျင်းတဲ့သမ္မတဖြစ်တယ်လို့သမ္မတ Donald Trump ကတုံ့ပြန်လိုက်ပါတယ်။အခုနှစ်အထက်တန်းကျောင်းဆင်းလက်မှတ်ရသူတွေကိုဂုဏ်ပြုပြီးတနိုင်ငံလုံးကိုစနေနေ့ကထုတ်လွှင့်ပြတာတဲ့ရုပ်သံအစီအစဉ်မှာသမ္မတဟောင်း Obama ကအခုဖြစ်နေတဲ့ကာယရောဂါကြီးကနေတာဝန်ရှိသူတော်တော်များများသူတို့ဘာလုပ်လို့လုပ်ရမှန်းမသိဘူးဆိုတာမြင်သာစေခဲ့တယ်လို့မိန့်ခွန်းပြောကြားခဲ့တာပါ။သူကဘသူဘဝဆိုတာကိုတော့နာမည်တက်မပြောပါဘူး။ဒါနဲ့ပတ်သက်လို့သမ္မတထရမ်ကအိုဘားမားဟာတော်တော်ကိုအသုံးမကျတဲ့သမ္မတလို့ပဲပြောချင်ပါတယ်လို့တနင်္ဂနွေနေ့တုန်းကတုံ့ပြန်ခဲ့ပါတယ်။လောလောဆယ်အမေရိကန်ဟာကမ္ဘာမှာ COVID-19 အဆုံးဆုံးဖြစ်နေတဲ့နိုင်ငံဖြစ်ပါတယ်။ဒီနေ့အထိအတည်ပြုလူနာ1,000+လောက်ရှိနေပြီးသေဆုံးသူ6,000နီးပါးဖြစ်နေပါတယ်။အခုနှစ်ဟာရီကိန်းရာသီအတွက်အတ္တလန္တိတ်သမုဒ္ဒရာထဲမှာပထမဆုံးဖြစ်ပေါ်တဲ့အာသာဟာရီကိန်းမုန်တိုင်းကြောင့်အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်အရှေ့ဘက်ဒေသတချို့မှာမိုးအကြီးအကျယ်ရွာသွန်းနေတယ်လို့ဒီကနေ့တနင်္လာနေ့တနေ့လုံးလေပြင်းတိုက်ခတ်ပြီးလှိုင်းကြီးနိုင်တယ်လို့မိုးလေဝသသတိပေးချက်တွေထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့်မြောက်ကယ်ရိုလိုင်းနားပြည်နယ်မှာမိုးရေကြိမ်2စင်တီမီတာကနေ9စင်တီမီတာအထိရွာသွန်းနိုင်တယ်လို့အမေရိကန်ဟာရီကိန်းစင်တာကခန့်မှန်းထားပါတယ်။မုန်တိုင်းဟာဒီကနေ့နှောင်းပိုင်းဒါမှမဟုတ်နက်ဖက်မှာအမေရိကန်အရှေ့ဘက်ကန်ယူရန်ဒေသကနေထွက်ခွာသွားလိမ့်မယ်လို့ဟာရီကိန်းစင်တာကခန့်မှန်းထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက် တိုင်းဒိုမီတာ32 kHz 933 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905လို့ကနေပါထုတ်လွှင့်ပေးနေပါတယ
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်တွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့9နာရီအချိန်ထုတ်ပြန်ချက်အရကိုဗစ် -19 တိပိလူနာသည်3ဦးထံတွေ့ရှိခဲ့တာကြောင့်စုစုပေါင်းရောဂါကူးစက်ခံထားရသူ189ဦးရှိပါတယ်။မေလ18ရက်နေ့ကတခွဲနမူနာစုစုပေါင်း986ခုကိုစစ်ဆေးခဲ့တာကအခုလို3ဦးမှာရောဂါရှိကြောင်းတွေ့ရှိခဲ့တာပါ။ရောဂါကိုကူးစက်ခံထားရသူ3ဦးစလုံးမလေးရှားနိုင်ငံကပြန်ရောက်လာသူအမျိုးသားတွေဖြစ်ပြီးအသွားလာကန့်သတ်ခံထားရသူတွေလည်းဖြစ်ပါတယ်။တဦးကအသက်46နှစ်အရွယ်ရှိပြီးတနင်္သာရီတိုင်းဒဝဲပြည်သူ့ဆေးရုံကြီးမှာဆေးကုသမှုခိုင်မာပြီးကျန်အသက်22နှစ်နဲ့35နှစ်အရွယ်အမျိုးသားနှစ်ဦးကတော့ကရင်ပြည်နယ်ဖအံဆေးရုံကြီးမှာဆေးကုသမှုခိုင်မာဖြစ်ပါတယ်။မေလ18ရက်နေ့ထိရောဂါကူးစက်ခံရသူတွေက69ဦးယောဂပိုးခင်းဆင်သွားပြီလို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးတယ်လို့အတည်ပြုကြေညာထားသူက6ဦးရှိပါတယ်။မလာနောင်မိုင်းကဆလုဓာတ်ခွဲနမူနာစုစုပေါင်း 14,500 ကျော်ကိုစစ်ဆေးခဲ့တာဖြစ်ပြီးစောင့်ကြည့်နမူနာပေါင်းက 4,000 ကျော်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်ရှင်။ဒီတရင်ပတ်တဲ့အိန္ဒိယနိုင်ငံရှိပဲကမ်းခြေကို UTP အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်ဖို့ရှိတဲ့အတွက်ထောင်ထဲချတဲ့လူတွေကိုဘေးလွယာရွှေ့ပြောင်းပေးနေပြီးစစ်ကမ်းလုပ်ငန်းတွေလည်းရန်နာထားတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဆိုက်ကလုန်းမုန်တိုင်းအမ်ဖန်ဟာဗုဒ္ဓဟူးနေ့မှာကိုယ်နှင်းမိုင်းကိုဝန်ရောက်တိုက်ခတ်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။မုန်တိုင်းက12နာရီအတွင်းမှာပုံမှန်အားကောင်းလာမယ်လို့ခန့်မှန်းထားတယ်လို့မြင်းနှင်းဒေသတွေဖြစ်တဲ့ဥရိရှားပြည်နယ်နဲ့အနောက်ဘင်္ဂလားပြည်နယ်ဒေသခံတွေကိုလည်းတဘာဝဘေးရန်ဒီစီမံခန့်ခွဲရေးအဖွဲ့တွေကဘေးလွတ်ရာရွှေ့ပြောင်းပေးနေပါတယ်။မုံတိုင်းကြောင့်နိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာမိုးတီထက်မယ်လို့မိုးလေဝသဌာနတာဝန်ရှိသူတွေကပြောပါတယ်။မုံတိုင်းတန်ကဘေးလွတ်အောင်ကာကွယ်ဖို့နဲ့ရောဂါမကူးစက်အောင်ထိန်းထုတ်ဖို့ကြံပိုင်တဲ့လှုပ်ဆောင်နေရတဲ့အတွက်အခက်အခဲတွေရှိတယ်လို့အိန္ဒိယပြည်ထောင်စုဌာနအမည်မဖော်လိုသူအကြီးအကဲရရှိသူကပြောပါတယ်။အိန္ဒိယနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာပုံမှန်ဧပြီလကနေဒီဇင်ဘာလအတွင်းအင်အားဖြင့်ဆိုက်ကလုန်းတွေတိုက်ခတ်လေရှိတာကြောင့်လူတောင်းနဲ့ချီပေးလို့ရထွက်ပြေးရတဲ့အတွက်ကောက်ပဲသီးနှံတွေပျက်စီးအသက်အိုးအိမ်စီစဉ်ပျက်စီးဆုံးရှုံးရတာတွေနှစ်စဉ်ကြုံကြရပါတယ်။ကယောဂကူးစက်မှုထိန်းချုပ်တဲ့အနေနဲ့ဧပြီလကလေးကစလို့အတော်အလာကြီးကန့်သက်ထားတဲ့အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူဦးရေ 6,000 ကျော်နဲ့သေဆုံးသူ 3,000 ကျော်ရှိပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းတွေပေါ်ရိုက်ခတ်မှုတွေရှိတာကြောင့်ဂျပန်နိုင်ငံဟာ2015ခုနှစ်ကစလို့ပထမဆုံးချိန်ဖြစ်စီးပွားရေးကျဆင်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီနှစ်ပထမ3လအတွင်းဂျပန်နိုင်ငံရဲ့စီးပွားရေးဟာ 3.4% ခန့်နှုန်းကျဆင်းခဲ့တယ်လို့ဂျပန်အစိုးရကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။2019ခုနှစ်နောက်ပိုင်း3လပတ်ကာလတုန်းကလည်းစီးပွားရေးကျဆင်းခဲ့တာကြောင့်2015ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်3လပတ်နှစ်ချိန်ဆက်တိုက်ကျဆင်းခဲ့တာပါ။ကမ္ဘာမှာတတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံဟာကာယောဂါမတိုင်ခင်ကလည်းအင်အားပြင်းတိုက်ဖုန်းမုန်တိုင်းဂျန်နဲ့ရောင်းကုန်ခွန်တိုးမြင့်မှုတွေကြောင့်အခက်အခဲတွေနဲ့ကြုံခဲ့ရပါတယ်။ဂျပန်နိုင်ငံမှာ COVID-19 ရောဂါကူးစက်မှုပေါင်း 16,000 ကျော်ရှိပြီးသေဆုံးသူ900ကျော်ရှိပါတယ်။ကာယောဂါကူးစက်မှုထိန်းချုပ်ရေးအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြီးခဲ့တဲ့လထဲမှာပဲတိုကျိုမြို့တော်နဲ့တခြားဒေသ6ခုမှာအပြုအခြေအနေကြီးညာခဲ့တယ်လို့နောက်ပိုင်းမှာလည်းတနိုင်ငံလုံးကိုယာယီတိုးချဲ့ညာခဲ့တာပါ။စီးပွားရေးကျဆင်းနေတာကိုကြားခံပြီးဖို့ဒေါ်လာဘီလီယံ90ရှိတဲ့စီးပွားရေးပြည်နယ်လန်ထူလာရေးအစီအစဉ်ကိုဂျပန်အစိုးရကကြေညာချပါတယ်။အဲ့ဒီတဲကဒေါ်လာ55ဘီလီယံကမိသားစုတွေနဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုငွေကြေးထိုက်ရိုက်ထောက်ပံ့ပေးမှာဖြစ်ပါတယ်ရှင်။ခီးသွွားလုပ်ငန်းအပေါ်အများဆုံးမိခိုနေတဲ့ထိုင်းနိုင်ငံစီးပွားရေးဟာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်6နှစ်တာအတွင်းပထမဆုံးအကြိမ်ကျဆင်းခဲ့ပါတယ်။ဒီနှစ်2020မှာထိုင်းနိုင်ငံကိုကမ္ဘာလှည့်ခီးသွွားတန်40လောက်လာရောက်ဖို့ညွှန်မှန်းထားခဲ့တာပါ။အခုလိုကရောဂါကျရောက်ခဲ့တဲ့အတွက်မနှစ်ကနေနှိုင်းရှင်ရင်ဒီနှစ်ပထမ3လအတွင်းခီးသွွားဧည့်သည်40ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့စီးပွားရေးစီမံကိန်းဌာနကတင်းနှင်းလာနေမှာထုတ်ပြန်ပါတယ်။ထိုင်းနိုင်ငံကိုတူခီးသွွားတွေအလားများလေးရှိတာပါ။ကယောဂါကြောင့်အသွားလာရေးပိတ်ထားရတဲ့အတွက်ဇန်နဝါရီအလယ်လောက်ကလေးကတရုတ်ခီးသွွားဥယျာဉ်ကျဆင်းသွားတယ်လို့လည်းခီးသွွားလုပ်ငန်းရှင်တွေကပြောပါရယ်။နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပြီးစစ်တပ်အာဏာသိမ်းခဲ့တဲ့2014နောက်ပိုင်းမှာထိုင်းစီးပွားရေးကျဆင်းတာကိုမတွေ့ခဲ့ရပါဘူး။အခု2020မှာ900ခန့်နှုန်းကနေ600ခန့်နှုန်းအထိကျဆင်းနေတယ်လို့ထိုင်းအမျိုးသားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကောင်စီ NESTC ကခန့်မှန်းထားပါရယ်။တဟာ1998အာရှဘဏ္ဍာရေးအကြက်တဲနောက်ပိုင်းမှာအကြီးအကျယ်ကျဆင်းတာဖြစ်ပါတယ်။ 2020မှာထိုင်းနိုင်ငံစီးပွားရေး 6.9 ရာခိုင်နှုန်းကျဆင်းပြီးအရှေ့တောင်အာရှနိုင်ငံတွေထဲမှာစီးပွားရေးအရာအထင်အဆုံးနိုင်ငံဖြစ်လိမ့်မယ်လို့နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF ကခန့်မှန်းထားပါတယ်ရှင်။တနင်္လာနေ့ညပိုင်းကျွဲနောက်ဆုံးရသတင်းကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်။
ကျောင်းသွင်းလို့တော့အစည်းအဝေးတွေကိုပြန်စားတဲ့ဒီကနေ့မှာပဲ COVID-19 ကပ်ရောဂါဖြစ်ပွားမှုတားဆီးရဲ့အတွက်လိုအပ်တဲ့ budget ရထားသုံးဆွဲမှုတွေနဲ့ကူးစက်ရောဂါကာကွယ်နှိမ်နှင်းဥပဒေကြမ်းတွေကိုတင်သွင်းခဲ့တဲ့ဆိုတဲ့အကြောင်းကိုပြောပြပေးသွားပါမယ်။ကျွန်မမိခါပါ။ကျောင်းသွင်းလို့တော့ပုံမှန်အစည်းအဝေးတွေကိုဒီကနေ့ပြန်လည်ကျင်းပခဲ့ပြီးပြည်သူ့လူတော်မှာတော့ကျွန်မရည်နဲ့အာကစားဝန်ကြီးဌာနကကူးစက်ရောဂါကာကွယ်နှိမ်နှင်းဥပဒေကြမ်းကိုတင်သွင်းခဲ့လို့ပြည်ထောင်စုလူတော်မှာတော့ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေအတွင်းမှာလိုအပ်နေတဲ့ငွေကြေးသုံးဆွဲနိုင်ဖို့ဘတ်ဂျက်သုံးဆွဲမှုတွေချင်းငွေရယူမှုတွေကိုတင်ပြခဲ့ပါတယ်။ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလအတွင်းလွှတ်တော်ခေါ်ယူကျင်းပရတာဖြစ်တဲ့အတွက်လွှတ်တော်အစည်းအဝေးတွေကိုအခုတစ်ချိန်နှစ်ပတ်အတွင်းပြီးစီအောင်ဆောင်ရွက်သွားဖို့နဲ့ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေတွေမှာလိုအပ်နေတဲ့ငွေကြေးသုံးဆွဲနိုင်ဖို့ဘတ်ဂျက်သုံးဆွဲမှုတွေချင်းငွေရယူမှုတွေကိုအတည်ပြုနိုင်ဖို့လှုံ့ဆော်သွားမယ်လို့လွှတ်တော်ဥက္ကဋ္ဌတွေကတိုက်တွန်းပြောဆိုသွားခဲ့ပါတယ်။ကျမရင်းနဲ့အာကစားဝန်ကြီးဌာနကဒီကနေ့တင်သွင်းခဲ့တဲ့ကူးစက်ရောဂါကာကွယ်နှိမ်နှင်းဥပဒေကြမ်းမှာတော့အခန်း17ခန်းပါဝင်ပြီးဥပဒေပုံမှန်ပေါင်း50ကျော်ပါဝင်ပါတယ်။ကြည်တန်အနေနဲ့အမြင့်ဆုံးအဖြစ်နှစ်နှစ်အထိအပြည့်ပေးနိုင်အောင်ပြင်ဆင်ထားတယ်လို့ကြည်သူလွတ်တော်ဥပဒေကြမ်းကော်မတီကပြောပါတယ်။ဥပဒေကြမ်းကော်မတီအဖွဲ့ဝင်ဒေါက်တာဝင်းဖြိုးအောင်ကခင်းနယ်လျော်ညီစွာကင်တွယ်သွားနိုင်ဖို့လိုအပ်နေတာမို့အခုလိုပြင်ဆင်ရတာဖြစ်တယ်လို့
ဒီလိုပြောပါရစေ။ကျွန်တော်တို့ကတော့ဒီဥပဒေကအစ်စ်ပြန်ရေးတာဗျာ။ဒါကြတော့အဲ့ဒီအခုလက်ရှိမှာကျင့်သုံးနေအဲ့ဒီတင်မြင့်သော95ကိုကျင့်သုံးနေတာ။တခါတည်းကျွန်တော်ဆိုရင်ပေါ်ကဒီဥပဒေရဲ့သူ့ဟာဒီမှာဟာနေတဲ့အားနည်းချက်လေးလေးရှိတယ်။ဒီရင်မှာကျတော့ဥပဒေ6ကိုပေါ်တော့အာဏာကျင့်သုံးမှုကကျွန်သွားတာဖြစ်လာမှာဆိုလို့ကျွန်တော်တို့အချုပ်ချက်လေးတွေပြင်ရတာလေးရှိတာ။အစ်စ်တန်ပြီးတဲ့ဟာကြီးကျွန်တော်တို့ဒီလိုပြစ်တန်အမျိုးအစားများသွားတယ်။ဘာလို့ပြစ်တန်အမျိုးအစားများသွားတယ်။ဒီနေ့ခါကျတော့ဟိကာလနဲ့လီယိုနီတဲ့ဓာတ်ငွေတွေတက်သွားတယ်။အဲဒီမှာပြည်တယ်ညီစာမျိုးမျိုးရှိတာ။အဲဒီမှာတေးတဲ့ပြည်တယ်နေရှိတယ်။ကြီးတဲ့ပြည်တယ်နေရှိတယ်။ငွေတယ်နေရှိတယ်။ထောင်တယ်နေရှိတယ်ပေါ့နော်။အဲနောက်တစ်ချက်ကျတော့ဘာရှိလဲဆိုတော့ပြီးမှကျွန်တော်တို့ကကျတော့ပြည်တယ်ကိုနှစ်ဆင့်ဖြစ်သွားတယ်ပေါ့။ပထမတစ်ချိန်ဆိုရင်ပြည်တယ်ကနည်းနည်းလေးနေမယ်။အဲ့တော့မှမရဘူး။နောက်တစ်ချိန်ထပ်တင်ရဲ့သူတို့ဆိုရင်တော့ထပ်ဖြစ်တယ်ဆိုတော့ပြည်တယ်ငွေတယ်ဆိုလည်းငွေတယ်ပြင်ရမှာမယ်။ကျွားရည်သူတို့ဆိုငွေတယ်နဲ့မရတော့ဘူးလေဟာမျိုးလေး။နောက်တစ်ချိန်ကတော့ငွေတယ်။ဒါပေမဲ့နောက်တစ်ချိန်ဖြစ်တယ်ဆိုရင်တော့ထောင်တယ်ဖြစ်သွားမှာပေါ့
။ COVID-19 ကာကွယ်ကူတာထိန်ချုပ်ရေးလုပ်ငန်းစဉ်တွေအတွက်ကမ္ဘာဘဏ်ကအမေရိကန်ဒေါ်လာတန်90ကျော်ချေးယူမဲ့ကိစ္စနဲ့အစိုးရရဲ့ဖြည့်စွက်ဘတ်ဂျက်တွေကိုအတည်ပြုနိုင်ဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာတင်ပြခဲ့တာတွေရှိပါတယ်။ကမ္ဘာဘဏ်ဘက်ကချေးယူရရှိမဲ့ချင်းငွေနဲ့ပတ်သက်လို့ဘိုးဘန်ဒူဥက္ကဋ္ဌဦးစိုးမင်းကအခုလိုတင်ပြလာခဲ့တာ
ပါ။မြန်မာနိုင်ငံအနေဖြင့်အထောက်ပံ့နှစ်ခုပေါင်းအမေရိကန်ဒေါ်လာတန်390မှတန်900အထိရယူနိုင်ပါကြောင်း IMF ကအကြောင်းကြားလာခဲ့ပါတယ်။အရေးပေါ်ထောက်ပံ့ရေးအစီအစဉ် RCF ဟာအတိုးမဲ့ချင်းငွေဖြစ်ပြီးတော့ဆိုင်းငံ့ကာလ9နှစ်ခွဲအပါအဝင်ချင်းငွေကာလ10နှစ်ဖြစ်ပါတယ်။အရေးပေါ်ချင်းငွေအစီအစဉ် Rapid Financing Instrument RFI ဟာအတိုးနှုန်း100ခန့်နှုန်းဖြစ်ပြီးချင်းငွေကာလ3နှစ်3လနဲ့9နှစ်2ဖြစ်ပါ COVID-19 တရားမှုပေါ်တုံ့ပြန်ဆောင်ရွက်နေတဲ့ကာလမှာနိုင်ငံသားများရဲ့ကျန်းမာရေးလုံခြုံမှုစိတ်ချမှုဆောင်ရွက်နိုင်ရန်ကျန်းမာရေးအသုံးစီတိုးမြင့်ခြင်းနိုင်ငံသားများအတွက်အထောက်ပံ့ပေးခြင်းစတဲ့အသုံးစီများကြောင့်ဖြစ်ပေါ်လာမဲ့ဘတ်ဂျက်လုံငွေကိုဖြည့်ဆည်းရန်ရည်ရွယ်ပြီးတော့ပေးအပ်လာခြင်းဖြစ်ပါတယ
်။တင်ပြလာရတဲ့နဲ့ပတ်သက်လို့နောက်တည့်ရက်မှာအသေးစိတ်ဆွေးနွေးသွားဖို့ရှိပါတယ်။စံတိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ကစိုင်းချုံအေးကတော့ချင်းငွေရယူရာတွေကိုထောက်ခံပေးမယ်။တကယ်လို့အတက်နေရာတွေနဲ့တိုင်းရင်သားဒေသတွေမှာအသေးချာအကျိုးရှိအောင်တုံ့ဆွဲသွားဖို့သူကလိုလားလျက်ရှိပါတယ်
။ဒီချင်းငွေယူတဲ့ကိစ္စကတော့ကျွန်တော်အနေနဲ့လည်းဒါကန့်ကွက်ခြင်းစိတ်တော့မရှိပါဘူး။သူအတက်နေရာမှာဒီတုံ့ဆွဲဖို့နဲ့နောက်ဆိုင်နာရီတာမှာလည်းသူခက်ခဲတွေရှိလာတဲ့တစ်ချိန်ကျရင်ချင်းငွေတွေလိုအပ်တဲ့ပုံစံမျိုးတွေရှိလာရင်ဒါအစိုးရအနေနဲ့ဒါဟိုတာဝန်တိတိနဲ့ဆောင်ရွက်ဖို့ကျွန်တော်အဲ့လိုမျိုးပဲစူလာတာပေါ့
ဒီကနေ့လွှတ်တော်တွေကိုပြန်လဲစတင်တာမှာလွှတ်တော်တက်ရောက်တဲ့ကိုယ်စားလှယ်တွေကိုအပူချိန်တိုင်းတာတာလွှတ်တော်ရင်းမှာတဦးနဲ့တဦးခက်ခွာခွာနေထိုင်နိုင်အောင်ပြင်ဆင်ပေးတာနှာခေါင်းစည်းတွေကိုတက်ဆင်စေတာအပြင်လွှတ်တော်တက်သတင်းယူတဲ့သတင်းသမားတွေကိုလည်းအပူချိန်တိုင်းတာတွေပြုလုပ်ခဲ့ပါတယ်COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ဒီအခြေအနေအတွင်းမှာလိုအပ်နေတဲ့ငွေကြေးသုံးဆွဲနိုင်ဖို့ဘတ်ဂျက်သုံးဆွဲမှုတွေ ချင်းဝေရယူမှုတွေကိုနှစ်ပတ်အတွင်းဆွေးနွေးအတည်ပြုပြီးလွတ်တော်တွေကိုယာယီရနာထားဖို့ရှိပါရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ခဲ့တာဖြစ်ပါတယ
်။ပုံမှန်ဝင်ဝင်မရှိတဲ့အခြေခံလူဒန်းစားတွေအတွက်ကိုဗစ်ကာလမှာစားဝတ်နေရေးအဆင်ပြေစေဖို့ဒုတိယအကြိမ်ထောက်ပံ့မှုအဖြစ်ငွေသားပေးဖို့အစိုးရကအစီအစဉ်နေရဲဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။ COVID-19 ကပ်ရောဂါအကြက်တဲ့ကာလမှာပြည်သူတွေစားဝတ်နေရေးအဆင်ပြေစေဖို့အတွက်အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ပဋိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေမှာရှိနေကြတဲ့သူတွေအတွက်မြန်မာကျပ်ငွေ 3,000 ကနေ 4,000 ကျားတက်မှတ်ပြီးထောက်ပံ့ပေးဖို့အစီအစဉ်နေပါတယ်။ရခိုင်ပထမတစ်ကြိမ်ထောက်ပံ့ရိတ်ခါဝေခဲတုန်းကစီးရင်အရာပုံမှန်ဝင်ငွေမရှိတဲ့အိမ်ထောင်စုအခြေအတွက်ကလေးတန်းနီးပါးရှိနေတဲ့အတွက်ဒီစီးရင်ကိုအခြေခံပြီးပုံမမှန်ကန်တဲ့အချက်အလက်တွေရှင်းနိုင်ဖို့အထူးတွေအုပ်ချုပ်ရေးဦးစီးဌာနနဲ့ချိတ်ဆက်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးထေရပြောပါရစေ
။ IDB တွေရဲ့နောက်ပြီးတော့ခုနကလိုတိကျိုက်လွယ်တဲ့အခြေခံလူဒန်းစားအိမ်ထောင်စုတွေအတွက်တင်းတင်းနဲ့ပမာဏနဲ့ငွေကြေးထောက်ပံ့ပေးဖို့ဆိုတာဖြစ်ပါတယ်။ဒီခါတော့အခြေခံရိတ်ခါ၅မျိုးပေါ်ကမျိုးမဟုတ်တဲ့ဘက်နဲ့ကျွန်တော်တို့ငွေကြေးအိမ်တော်စုတိုင်းအိမ်တော်စုတိုင်းငွေကြေးထောက်ပံ့ဖို့အစီအစဉ်ဖြစ်ပါတယ်ဒီလိုငွေကြေးထောက်ပံ့တဲ့အခါမှာလည်း online payment နဲ့ဟိုဥပမာအဖြစ်ကျွန်တော်တို့ဝေမန်နီတို့ KBZ Pay တို့စသည်ဖြစ်ပေါ့နော်ဒီတယ်လီဖုန်းတွေကနေတစ်ဆင့်ဟိုပေးလို့ရတဲ့အိမ်တော်စုတွေအရောက်ပေါ့နော်တိုက်ရိုက်ပေးလို့ရတဲ့ငွေကြေးထောက်ပံ့မှုကိုကျွန်တော်တို့ဆောင်ရွက်သွားဖို့လည်းအစီအစဉ်ပေးပါတယ
်ထောက်ပံ့ကြေးကိုလာမဲ့တရင်နှစ်ပတ်သုံးပတ်အတွင်းပေးနိုင်အောင်စီစဉ်နေတယ်လို့ဆိုပါတယ်အစိုးရကရည်ဆွဲထားတဲ့ CERB လို့ခေါ်တဲ့ COVID-19 စီးပွားရေးကုစားမှုအစီအစဉ်အရအိမ်ထောင်စုများအပေါ်တက်ရောက်မှုလျှော့ပါစေခြင်းဆိုတဲ့ခေါင်းစဉ်နဲ့အခုလိုငွေသားထောက်ပံ့မှုတွေလုပ်ဖို့ဖြစ်ပါတယ်။ပထမတစ်ချိန်တုန်းကတော့စီးရင်သားပြည်သူတွေအတွက်စားသောက်ကုန်ထောက်ပံ့ပေးမှုတွေလုပ်ခဲ့ပြီးဖြစ်ပါတယ်။ချင်း၊ရခိုင်၊နာဂကိုပိုင်းအောက်ချုပ်ခွင့်ရဒေသ၊ကရင်နဲ့ကယားပြည်နယ်စတဲ့နေရာငါးခုမှာရှိတဲ့ဒုက္ခသည်စခန်းကအသက်နှစ်နှစ်အောက်ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတနင်္ဂနွေလုံးမှာရှိတဲ့တက်ကြီးဘိုးဘွားတွေကိုကိုဗစ်ကာလထောက်ပံ့ငွေပေးသွားမယ်ဆိုတဲ့အကြောင်းကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဆန်းဆန်းအေးရ VOE ကိုအခုလိုပြောပြပါရစေ
။ဟိုလူမှုကာကွယ်ဆောင်လျှောက်ရေးရဲ့အစီအစဉ်နှစ်ရက်ပေါ့နော်။တစ်ရက်ကတော့ကိုဝင်ဆောင်မိခင်တွေနဲ့အသက်နှစ်နှစ်အောက်ကလေးတွေကျွန်မပြောခဲ့တဲ့ပြည်နယ်၅ခုမှာလုပ်နေတဲ့အစီအစဉ်တွေပေါ့နော်။အဲ့ဒီအစီအစဉ်တွေရောနောက်ပြီးတော့ဟိုမြန်မာတနင်္ဂနွေလုံးတက်ကြီးတွေ85နှစ်အထက်တက်ကြီးဘိုးဘွားတွေရောCovid related အနေနဲ့ကျမတို့က Covid response အနေနဲ့ကျမတို့ကဘာပေးမလဲဆိုတော့ဟိုတအူးကိုတစ်ချိန်နဲ့ထောက်ပံ့မှာပေါ့နော်ဟိုက Covid related အနေနဲ့ငွေကျပ်3000စီထောက်ပံ့မှုဟိုကျမတို့ဆွေးနွေးထားပါတယ
်ရှမ်းနဲ့ကချင်ကဒုက္ခသည်စခန်းတွေမှာရှိတဲ့ကိုဝင်ဆောင်တွေနဲ့ကလေးတွေကိုတော့လူမှုဝန်ထမ်းရဲ့ budget ထဲကနေထောက်ပံ့ငွေပေးသွားမှာဖြစ်တယ်လို့ဆိုပါတယ်ပုံမှန်ဝင်ငွေမရှိတဲ့လက်လုံလက်စားတွေအနေနဲ့ဒီလိုထောက်ပံ့ငွေကဘယ်လောက်အတိုင်းအတာအထိအဆင်ပြေစေနိုင်မလဲဆိုတာကိုပထမတစ်ကြိမ်ထောက်ပံ့မှုရရှိခဲ့တဲ့ဒေါ်နုနုဆိုင်ကအခုလိုပြောပါတယ
်ဒီကိုဗစ်ကာလမှာပေါ့နော်3000ရတာကတော့တလားစာအတွက်ဆန်ဖို့အတွက်အဆင်ပြေပါတယ်ဆန်ဖို့အတွက်လောက်တော့ရပါတယ်ဒီအချိန်မျိုးမှာဒီလောက်ထောက်ပံ့ဟန်တာမရတာတဲ့စာလို့ရှိရင်တော့အဆင်ပြေတာပေါ့
တခင်တစ်ခေါက်ထောက်ပံ့ရိတ်ခါပေးတော့ကအချိန်လူတန်းစားဆိုတဲ့တတ်မှတ်ချက်ပေါ်အငင်းပေါ်တာတွေရှိခဲ့တာကြောင့်အခုတစ်ခေါက်မှာပုံစံစာရွက်ပေါ်မှာအမီအလောက်အကိုင်တွေကိုရွေးချယ်တတ်မှတ်ပြီးစီရင်ကောက်ယူမဲ့စနစ်ကိုအသုံးပြုမယ်လို့ဆိုပါတယ်အချိန်လူတန်းစားတွေအတွက်ထောက်ပံ့နာတွေကိုအစိုးရကလုပ်ပေးနေတာတွေရှိသလိုစစ်တနာရှင်တွေကလည်းကူညီလှူဒန်းနေကြတာတွေလည်းရှိပါတယ်ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်
ကိုဗစ်ကာလအတွင်းမှာစိတ်ယုံအလုပ်သမားတွေကိုအကြောင်းပြချက်မရှိအလုပ်ထုတ်တာနဲ့တရားစွဲဆိုပြီးဖမ်းဆီးအရေးယူမှုတွေပါရှိလာတာကြောင့်ဒါတွေကိုဖြေရှင်းပေးဖို့အာဏာရပါတီ NLD နဲ့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ထံအကူအညီတောင်းခံခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မဆုစုပါဖမ်းဆီးထောင်ချခံထားရတဲ့တပိတ်မအလုပ်သမားတွေနဲ့အလုပ်ရှင်အလုပ်သမားအငင်းပွားမှုဖြေရှင်းရေးဥပဒေနဲ့အရေးယူခံထားရသူတွေအပါအဝင်အကြောင်းပြချက်မရှိရောရင်းရပဲအလုပ်ထုတ်ခံခဲ့ရတဲ့စိတ်ယုံအလုပ်သမားတွေအတွက်တရားမျှတမှုရရှိစေဖို့အကူအညီတောင်းခံခဲ့တာပါဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကဗဟုကော်မတီနဲ့စိတ်ယုံအလုပ်သမားတချို့ပါဝင်တဲ့အဖွဲ့ဟာဒီကနေ့မှ NLD ရုံးချုပ်နဲ့ ILO ထံတွားရောက်ခဲ့ပေမဲ့ကိုဗစ်ကာလအတွင်းလကုံရဲ့အထူးရုံးပိတ်ထားတာဖြစ်လို့တာဝန်ရှိသူတွေနဲ့မတွေ့ခဲ့ရပဲတိုင်ကြားစာသားထားခဲ့ရတယ်လို့သိရပါတယ်။အလုပ်သမားတွေမှာရာသီနဲ့အခွင့်အရေးတွေဆုံးရှုံးနေပြီးဖမ်းဆီးလိမ့်ယူခံထားရတဲ့အထိရှိနေတဲ့အပေါ်သက်ဆိုင်ရာညှိနှိုင်းရေးအဖွဲ့တွေကတာဝန်ယူဖြေရှင်းပေးတာမရှိလို့အခုလိုသွားရောက်အကူအညီတောင်းခံခဲ့တာလို့ဗမာနိုင်ငံဆိုင်ရာအလုပ်သမားတမကဗဟုကော်မတီကမတ်သက်ထားဆွေက VOE ကိုပြောပါတယ်
အကူအညီကတောင်းနေအလုပ်သမားတွေအပေါ်မှာသူတို့ဘလို့အကူအညီမဲ့ဒါကိုညီမတို့အနေနဲ့အချက်ပြန်ပြီးတော့ဟိုဟာသုံးသက်ကြည့်ရမယ်အနေထားမျိုးတော့ရှိတာပေါ့နော်သူတို့အားကိုတကြီးသွားပြီးရှင်းခိုင်းတယ်ဒီ ILO နဲ့ NLD တို့ကလည်းပြင်ချင်းတဲ့ပုံမှာအားရမှုမရခဲ့ဘူးဆိုလို့ရှိရင်တော့ဖြစ်လာတဲ့ညာအကျိုးဆက်အားလုံးကတော့အဆိုးရရပဲတောင်းဝင်ယူပါလိမ့်မယ်လို့ညီမတို့အနေနဲ့မြင်တယ်
အခုသွားရောက်တွေ့ဆုံမှုမှာတာဝန်ရှိသူတွေနဲ့မတွေ့ခဲ့ရပါပဲ ILO ဘက်ကတော့ဒါနဲ့ပတ်သက်ပြီးအများဆုံးအကြောင်းပြမှုပြောဆိုခဲ့ပေမဲ့ NLDC ကတော့ဘာအချက်လက်မှမရခဲ့ဘူးလို့ဆိုပါတယ် Blue Diamond စက်ရုံကတပိတ်မောက်အလို့သမားတချို့ဖမ်းဆီးထောင်ချခံရပြီးနောက်ထပ်တရားတဦးကိုလည်းအကြောင်းပြချက်မရှိအဲ့ဒီစက်ရုံကအလုပ်ထုတ်ခဲ့တယ်လို့သိရပါတယ်အဲ့ဒါအပြင်အလုပ်ထုတ်ခံထားရသူတွေတခြားစက်ရုံမှာအလုပ်မရဘူးအထိပါလုဆောင်ထားတယ်လို့အဲ့ဒီစက်ရုံမှာလုကင်ခဲ့တဲ့မတ်ຫນွေစင်းကအခုလိုပြောပါတယ
်အလုပ်ထုတ်ခံထားရတဲ့လုသမားတရားတဦးကိုလည်းတရားနည်းလမ်းကြကြဖြည့်ဆင်းပေးပေးခြင်းနဲ့ပြီးတော့ပေါ့နော်ဖမ်းဆီးခံထားရတဲ့လုသမားတွေကိုလည်းအများဆုံးလွတ်မြောက်စေခြင်းလွတ်မြောက်ပေးစေခြင်းနဲ့ပြီးတော့တရားဆက်ဆုံးခံထားရတဲ့လုသမားတွေအားလုံးကိုလည်းအမှုတွေကိုရုပ်သိမ်းပေးစေခြင်းနဲ့ဟောနောက်ပြီးတော့ခုဒီဘလူးတိုင်းမစက်ရုံကပေါ့နော်သူတို့မျိုးတရားတဦးရမှာအလုပ်ထုတ်ခံထားရတဲ့နာမည်တွေမှာပုံလင်းနာမည်တွေကိုရရဆုံးရဲ့ခြင်းတွေကိုတခြားဆက်ယုံတွေကိုသူကွန်ပျူတာနဲ့ပို့ထားတယ်ရှင်ဟုတ်တခြားဆက်ယုံတွေမှာသမီးတို့တွေလောက်သွားထောက်လို့ရှိရင်စားပိုင်းတော့လောက်ခံမယ်နောက်ပိုင်းကွန်ပျူတာနဲ့ပြန်တိုက်ပြီးတော့သမီးတို့နံပါတ်တွေမှတ်ပုံနဲ့နံပါတ်တွေပြန်တိုက်ပြီးတော့သမီးတို့ကိုအလုံးမခံဘူးရှင်အဲ့လိုကြီးလည်းလောက်ထားတယ်ဆက်ယုံကဟုတ
်ကိုဗစ်ကာလမှာတကဘာလုံးစီးပွားရေးကျဆင်းနေချင်းကုန်ထုတ်လုပ်ငန်းတွေလည်းရပ်ဆိုင်ထားရလို့အဲ့ဒီကာလမှာရပ်တည်နေထိုင်မှုအတွက်ရထိုက်တဲ့ဥပဒေပါအခွင့်အရေးအတိုင်းတောင်းဆိုခဲ့တဲ့အလို့သမားတချို့ကိုအစိုးရကဖမ်းဆီးထောင်ချမှုတွေလုပ်နေတယ်လို့အလို့ရှင်ဘက်ကလည်းအမှုခွင့်အရေးယူတဲ့အထိဖြစ်လာတဲ့အပေါ်ဥပဒေရေးရာပညာရှင်တချို့ကလည်းဝေဖန်ထောက်ပြမှုတွေရှိနေပါတယ်။မြန်မာနိုင်ငံမှာအလို့သမားအခွင့်အရေးနဲ့နာဆုံးရှုံးနေတာဟာတရားဥပဒေစိုးမိုးမှုမရှိတာနဲ့သက်ဆိုင်ရာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ကြီးကြပ်ကိုယ်ကဲမှုအားနေတာကြောင့်လို့တရားလွှတ်တော်ရှင်နေဦးထေကပြောပါတယ်။
ရောင်းနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေမှာပါပြီးတာဒီတဲ့အလို့သမားဥပဒေလိုက်နာရမယ်အလို့ချင်ရလည်းမလိုက်နာဘူးဒီတဲ့အစိုးရကလည်းကိုယ်ကဲမှုကြီးရကိုယ်ကဲမှုအားနေတယ်အလို့သမားတွေကအလို့သမားအခွင့်အရေးမရဘူးအဲ့ဒါကြောင့်မို့ပြဿနာတွေဖြစ်နေတာဖြစ်ပါတယ်အဲဒီတဲ့အနာရပါဒီရုပ်ကောက်ပညာသရမှာတရားဥပဒေစိုးမိုးရေးပါပါတယ်တရားဥပဒေစိုးမိုးရေးကိုကိုယ်ကိုယ်တိုင်ပြည်ပြအောင်လုပ်တာဖြစ်တဲ့တာဝန်အလွန်ကြီးပါတယ်
2017အလို့သမားအဖွဲ့အစည်းဥပဒေအခန်း9မှာအလို့သမားအဖွဲ့အစည်းတွေကအလုပ်သမားတွေအကျိုးအတွက်အကူအညီတောင်းလာရင်အလုပ်ရှင်ကတက်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပေမဲ့အဲ့ဒီအခွင့်အရေးကိုအလုပ်သမားတွေမှာအပြည့်အဝရတာမျိုးမရှိဘူးလို့ဆိုပါတယ်။အခုနှစ်မေလတရနေ့မှာကြာရောက်တဲ့ကမ္ဘာအလုပ်သမားနေ့တဝန်လွှာမှာတော့နိုင်ငံတိုးတက်ဖို့အလုပ်ရှင်အလုပ်သမားဟန်ချက်ညီပူးပေါင်းကြဖို့နိုင်ငံတော်သမ္မတကတိုက်တွန်းထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မင်္ဂလာပင်လယ်အော်မှာလက်ရှိဖြစ်ပေါ်နေတဲ့ဆိုင်ကလုန်းအမ်ဖန်ဟာဒီကနေ့ညနေပိုင်းမှာအလွန်အလွန်အားကောင်းတဲ့အဆင့်ကလည်းစူပါဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်ရှိလာပြီးလက်တိုင်နှုန်းဟာတနာယီ135မိုင်နှုန်းအထိရှိနေတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။မင်္ဂလာပင်လယ်အော်တောင်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းဟာစနေနေ့ကဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်ရှိခဲ့ပြီးဒီကနေ့မနက်ပိုင်းမှာအလွန်အလွန်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲခဲ့တာပါ။ဒီကနေ့ညနေပိုင်းမှာတော့အလွန်အလွန်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအဆင့်ကလည်းပိုပြီးအားကောင်းတဲ့စူပါဆိုင်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိလာကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်
။နောက်ကြီးကတော့ဟိုစူပါဆိုင်ကလုန်းနဲ့မုန်တိုင်းအဖြစ်ကိုရောက်သွားပြီပေါ့နော်။ဒီတိုင်ကတော့တနာယိုတရာ35မှာလောက်ကျေဦးကျွန်တော်တို့ညာလေးရဲ့သတင်းထုတ်ဖို့အတွက်အတိုင်းခေါ်နေပါတယ်ခင်ဗျာ။
တိုင်းထွာချက်တည်းရဆိုင်ကလုန်းအမ်ဖန်ဟာမြောက်ဘက်ကိုဥတီရွေရှားနေကြောင်းနဲ့လာမယ့်20ရက်နေ့မှာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားကနေကုန်းတွင်းပိုင်းကိုဝင်ရောက်ဖွယ်ရှိကြောင်းလည်းအခုလိုဆက်ပြောပါတယ်
။သမန္တရဲ့နိုင်ငံတော့မရှိဘူးဘယ်လိုပြောင်းပြီးသွားဒီ20ရက်နေ့ညပိုင်းလောက်မှာပေါ့ညပိုင်းလောက်မှာတော့အိန္ဒိယနိုင်ငံအနောက်ဘင်္ဂလားဒေ့ရှ်နော်အနောက်ဘင်္ဂလားဒေ့ရှ်နဲ့အဆက်နဲ့အနောက်ဘင်္ဂလားဒေ့ရှ်နိုင်ငံအဆက်နောက်ကနေပြီးတော့မှအားကိုဆက်နေတယ်ပေါ့နော်အဲ့ဒါဒီဘောမျိုးတော့ဒီမိုဘိုင်းစင်တာကြီးရဲ့ကမ္ဘာချက်တွေရောအကုန်လုံးကဟိုဒီကမ္ဘာချက်တွေအကုန်လုံးကခုနကခုမကွာဘူးပေါ့နော်အားလုံးကြီးကဒီညီကနည်းနည်းလေးပဲဟိုဒီကျောင်းဝင်တဲ့ဥစ္စာလေးမှာနည်းနည်းလေးပဲပြင်းပြီးကွာတယ်။ဒါနဲ့အကုန်လုံးတော့ဒီညီကဖြစ်တဲ့ကျောင်းကိုအခုလက်ရှိနေထိုင်ရတော့ဒီကမ္ဘာထားတဲ့နိုင်ငံတိုင်းပေါ့နော်ဒီကျောင်းလေးက
မုံတိုင်းဟာမြန်မာနိုင်ငံကိုဥမတီပေမဲ့ရခိုင်နဲ့မြဝကျွန်းပေါ်အပါအဝင်ကံယုတ်တန်းဒေသတွေဟာမုံတိုင်းအဝင်းအဝိုင်းထဲမှာကြာရောက်နေတာကြောင့်သတိထားဖို့လိုအပ်ကြောင်းလဲဒေါက်တာကျော်မိုးဦးကပြောပါတယ်
။ရခိုင်တို့ဒီမြဝကျွန်းပေါ်တို့မှာတော့ဒီမုံတိုင်းတော့တိုင်းရဲ့ဟိုမကြောက်တော့ငယ်ဒီမုံတိုင်းရဲ့ဒီအခြေအနေမျိုးပေါ့နော်ဒီရခိုင်တို့ဆိုရင်တို့ဒီအပေါ်တက်နိုင်အဝိုင်းဝိုင်းထဲမှာနေကြောင်းနေဆိုတော့ဒီကံယုတ်တန်းတစ်ဆောင်နဲ့ကျန်းနေပုံတွေမှာတော့ရခိုင်ကဟုတ်တယ်နေရင်ကြောက်ပြီးတော့အမှန်ကြီးနေတယ်ဘောနော်အဲ့ဒီလိုတွေနေရင်ကြောက်နေတယ်ဆိုတော့လေဒီနေရာတမန်ရိုးရိုးငမ်းငမ်းရောက်ပြီးတော့တိုင်နေနေနေသားမျိုးရှိတယ်ဘောနော်အပြင်ကတော့ဒီကဲ့ဒီအလုံးပြန်တော်လေးကြီးတယ်ဒီကောင်းတဲ့တစ်ဆောင်မို့ဟိုဒီဒီဆိုင်ရပြည့်ဒီနိုင်နေရောတော့ကျွန်တော်စမ်းမ်းချက်တွေပါပြီးမှလဲဟိုကမြို့ကကျွန်တော်တို့ဒီဟို
နိုင်နိုင်ကတိရောင်းရတဲ့ဒီလိုရှိနေတော့မောင်းရတယ်ကြာမုံတိုင်းဥတီကျဲဟာလက်ရှိမြောက်ဖက်ကနေအရှိမြောက်ဖက်ကိုပြောင်းလဲလာရင်သတိထားဖို့လိုအပ်တယ်လို့ဒီရပိုင်းတွင်ပင်လယ်ပြင်ခီးသွားတာငါးဖန်းတာတွေကိုရှောင်ရှားတင်ကြောင်းသတိပေးပြောဆိုထားပါတယ်ဒီလနှစ်ရည်နေ့ဝင်းကျင်မှာမြန်မာနိုင်ငံတောင်ပိုင်းကိုအနောက်တောင်မုတ်တုံလီစတင်ဝင်ရောက်မှာဖြစ်တယ်လို့မုံတိုင်းအရှိန်ကြောင်းလဲမုံ မုံတိုင်းကြောင့်မြမပြည်အနှံ့မိုးရရှိနိုင်တယ်လို့နေရာကွက်ချမိုးကြီးနိုင်တာကြောင့်တောင်ကြချောင်းတွေမှာလျှက်တစ်ပြက်ရေကြီးတာနဲ့မြေပြူတာတွေကိုသတိထားဖို့လိုအပ်ကြောင်းလည်းထုတ်ပြန်ထားပါတယ်။အိန္ဒိယနိုင်ငံမိုးလေဝသဌာနကတော့ဆိုင်ကုန်းအမ်ဖန်ဟာဒီလ20ရက်နေ့နေကင်း12နာရီလောက်မှာအနောက်ဘင်္ဂလားပြည်နယ်ကိုဝင်ရောက်နိုင်ကြောင်းခန့်မှန်းထားတယ်လို့ထိခိုက်နိုင်တဲ့ဒေတာကလူ73သိန်းကိုလည်းပြောင်းရွှေ့ဖို့အတွက်ပြင်ဆင်နေပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွင်မှာမြန်မာလုံခြုံရေးအဖွဲ့ကလည်းမူရေးဆေးနဲ့လက်နက်ခဲယမ်းတွေဆက်တိုက်ဖမ်းဆီးရရှိနေပြီးလုံခြုံရေးစီစစ်မှုများလာတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။ဦးစဲမြို့နယ်တွင်မှာမြန်မာနိုင်ငံမူရေးတိုက်ဖျက်ရေးနဲ့လုံခြုံရေးပူးပေါင်းအဖွဲ့တွေကလည်းမေလ15ရက်နေ့ကနေမနေ့က18ရက်နေ့ထိ၃ရက်ဆက်တိုက်မူရေးဆေးဝါးများပြားနဲ့လက်နက်ခဲယမ်းတွေသိမ်းဆီးရမိခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့တွင်ရင်မူဘုံမှုရုပ်စော်မင်းထွန်းက VOA ကိုပြောပါရစေ
။မနေ့ကအဲ့လိုပူပေါင်းဖွဲ့ရနေလို့ကြာသိသိတဲ့နေရာမှာမူဆယ်မြို့မှာနေထိုင်တဲ့အရခံ၃ဦးပြန်လေဒီမှာစီးပြားပြား၃သိန်းလောက်မြန်မာငွေ36,000ကျော်လောက်ဖြည့်ရမှာရှိတယ်။အဲကျွန်တော်တို့စက်နဲ့မြန်မာနိုင်ငံရဲ့တပ်ဖက်နဲ့အမှုရေးစီဝါနေလေးရဲ့ဆက်နဲ့ပူပေါင်းဖောင်ရည်လာဖြစ်ပါတယ်။အားကြီးနေမှာကျွန်တော်တို့မူဆယ်ဆောက်ဆောင်ရက်ွက်မှာကျွန်တော်တို့နိုင်ငံသားကြားဆက်တဲ့ဦးမှနေထိုင်ရမှာရှိတယ်။ဘယ်လိုနဲ့ဘယ်လိုလဲဖုန်းနဲ့ဖြည့်ရမှာရှိတယ်။အားကြီးနေမှာကျွန်တော်တို့ကျွန်တော်တို့လည်းဖြည့်ရမှာရှိတယ်ဗျ။နောက်ဆက်သွားနေမှာတော့ကျွန်တော်တို့အရင်ရမူဆယ်ခရီးရန်တင်ရအောင်ကျွန်တော်တို့နေရာနဲ့နေရာမျိုးပါကြ။လက်နက်6လက်ကျွန်တော်တို့တင်ပြရမှာရှိတယ်။လက်ပစ်ပေါ်အားလုံးတင်ပြရမှာရှိတယ်။
မေလ15ရက်နေ့ကမူဆယ်မြို့ဆွမ်းဆော်ရက်ွက်မှာနေထိုင်သူလီတိချမ်းပိုင်ဆိုင်တဲ့နေအိမ်တွင်ဝင်ရောက်ရှာဖွေရမှာတရားမဝင်နေထိုင်တဲ့ရန်ထောင်ယုံအပါဝင်တရုတ်နိုင်ငံသား3ဦးနဲ့သူ25ကီလိုဘိန်းဖြူ WY စာရမ်းမှာစိတ်ကြွဆေးပြားခံမှန်းတန်ဖို့ကြံ့ငွေ3,800ကျော်နဲ့လက်နက်ခဲယမ်းတွေကိုသိမ်းဆည်းရမိခဲ့တယ်လို့အဲ့ဒီရက်မှာပဲတရုတ်နိုင်ငံသား10ဦးနဲ့သူ laptop 15လုံး telephone 15လုံး monitor 3လုံးတရုတ်ထိုင်ဖုန်းတွေသိမ်းဆည်းရမိခဲ့တယ်လို့သမ္မတကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါရယ်မေလ16ရက်နေ့ကမူဆယ်မြို့စုံတင်ချိုင်းနားမှာလက်နက်6လက်သိမ်းဆည်းရခဲ့မိပေမဲ့ဘယ်ဖွဲ့ရဲ့လက်နက်ဆိုတာကိုတော့မသိရှိသေးဘူးလို့ဆိုပါရယ်အခုလိုရှမ်းပြည်နယ်မြောက်ပိုင်းမှာတရက်ပိုင်းတွင်စိတ်ကြွမူရစေးပြားတွေအများပြားဖမ်းဆီးရမိတာကိုကြည့်ရင်တကဘာလုံးက COVID-19 ရောဂါထိန်းချုပ်ရေးကိုအာရုံစိုက်ချိန်မှာမူရကိုင်းတွေကတော့မူရစေးထုတ်လုပ်ရေးနဲ့တရားမဝင်ကုသန်းရောင်းဝယ်ရေးတွေကိုအရှိန်ဟုန်မြင့်မြင့်ဆက်လုပ်နေကြတဲ့ဆိုတဲ့လက္ခဏာဖြစ်တယ်လို့ UNODC ကုလသမဂ္ဂမူရစေးဝါထိန်းချုပ်ရေးအေဂျင်စီအရှိတောင်အာရှနဲ့ပစိဖိတ်ရေးရာတာဝန်ခံ Jeremy Douglas က Writer သတင်းဌာနကိုပြောဆိုထားပါတယ်မြန်မာပါဝင်ဖြစ်တဲ့ရွှေတရိကံဒေသမှာဘိန်းဆိုင်ပြူမှုနဲ့ဘိန်းပြူထုတ်လုပ်မှုတွေကျလာတဲ့ဆိုပေမဲ့မူရရာစွေကိုင်းတွေဟာအခုလိုစိတ်ကိုပြောင်းလဲစေတဲ့မူရစေးထုတ်လုပ်မှုကိုပိုလုပ်လာပြီးမူရစေးကွက်ထဲခြေဆက်လာနေတယ်လို့လည်းသတိပေးထားပါတယ်ဒီဖန်ဆီးရမိတဲ့မူရစေးဝါတွေဟာဒေတာတွင်းလက်နက်ကန်ဖွဲ့စည်းတွေနဲ့ဆက်စပ်မှုရှိတယ်လို့ဘုံမှုချုပ်စုံမင်းသွန်းကပြောပါတယ
်ငယ်ကတည်းကဒီမှာဖြစ်တဲ့ဟာကြီးအများကြီးတော့ဆက်စပ်မှုရှိတာလို့များပါတယ်လက်နက်ကန်အသေးကဆက်စပ်မှုမရှိတဲ့နယ်လည်းတုံ့ပြန်တော့မရဘူးဒီကလည်းမူရရာစီစစ်မှုတွေကတော့အောက်ကနေပဲ
ဒီအပိုင်းတော်သွင်းမူဆယ်မြို့မှာလုံခြုံရေးရာစီစစ်မှုတွေများလာတယ်လို့မူဆယ်မြို့ခံဆိုင်းအောင်မြတ်ကျော်ကဆိုပါတယ
်လုံခဲ့တဲ့နေ့ရက်လောက်ကတော့ဆန်းဆိုရက်ွက်ထဲမှာပဲပေါ့သူတို့ဖြစ်တာကတော့ဒီတိရုပ်ကလောင်စားတွေလာဖွင့်နေတဲ့ဟာတွေအဲ့ဒါတွေဖြစ်တယ်ပြီးတော့မတင်ကြတဲ့ဥစ္စာတွေကိုသူတို့ကဝင်ဖြစ်တယ်အောက်ချုပ်ရေးမှုတွေမှာလိုက်ပြခိုင်းတာပေါ့နော်အခုကလက်နက်ကင်တွေကဝင်ထွက်သွားလာမှုရှိနေတာဟုတ်အများကြီးတော့သူတို့ကဆက်ဆက်မှုရှိတဲ့ဟာတွေပေါ့
ရှမ်းပြည်နယ်အားဆိုရင်ဘိန်းဆိုင်ပြူမှုနဲ့မူရစေးထုတ်လုပ်မှုများပြားနေပေမဲ့ဖမ်းဆီးရေးမှုတွေအားနည်းနေတဲ့ခြေအနေကနေဒီကာလတော်သွင်းမြန်မာအနာပိုင်တွေကဖမ်းဆီးမှုတွေဆက်တိုက်လှုပ်ဆောင်နေတဲ့ပုံမှာရှမ်းပြည်မူရစောက်ကြီးရေးဖွဲ့ခေါင်းဆောင်စိုင်းမင်းကအခုလိုတုံ့သက်ပါတယ်
အရှမ်းပြည်မြောက်ပိုင်းထဲမှာဖြစ်ပေါ်တဲ့မူရစေးဝါကအင်အားကြီးတဲ့အိမ်ကြီးချင်းနိုင်ငံတွေထိအားပေးလို့မလဲမတား ဝင်ရောက်ဆစ်ဆေးဖမ်းဆီးတာတွေလုပ်ပြတာပေါ့နော်တို့မှာဒီထိုင်းနဲ့ဆက်မှလည်းရှိခဲ့ထူပါတယ်မနစ်တုန်းကဆိုရင်လည်းဒီထိုင်းနိုင်ငံကဖိအားပေးလို့ဒီလာဟုဗီဒူစစ်တပ်ဖွဲ့ရဲ့ဌာနချုပ်နေအိမ်ကိုတပ်မတော်ကဝင်ရောက်သိမ်းဆီးတာတွေရှိတယ်ကောင်းဆောင်ကရှောင်သိမ်းပြီးတော့မှ၄၅လလောက်မှနေရက်ကိုပြန်လာခွင့်ရတယ်နေ့အချက်ကတော့ဒီအင်းနဲ့ကင်တိုက်ပွဲဝင်နေတဲ့တပ်တွေနဲ့ပတ်သက်ဆက်နွယ်လို့သုံးချက်ကတော့အဲ့ဒီဗီဒူစစ်ကတာမစီပွားရေးမျိုးနဲ့နိုင်ငံရေးတွေစစ်ရေးတွေမှာအင်အားကြီးလာပြီးတော့ပါဝင်ပတ်သက်မှုတွေရှိလာလို့အဲ့လိုမျိုးပုံစံကြောင်းဒီတပ်မတော်ကထိန်းသိမ်းရတာတပ်မတော်ကဝင်ပြီးတော့မှပြင်းပြင်းထန်ထန်ဖြစ်တယ်
ပြည်ကမလကစပြီးတော့ကိုခိုင်မြို့နယ်ကကောင်းကားပြည်သူစစ်စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကဝင်ရောက်စီးနှင်ပြီးမူရေးဆေးဝါးလက်လက်တွင်တဲ့သူအဖွဲ့တာဝန်ရှိသူတွေကဖမ်းဆီးမှုတွေလှုပ်ဆောင်ပြီးနောက်ပိုင်းဧပြီလနဲ့မေလတွင်ကိုခိုင်နဲ့မူဆယ်မြို့တွေမှာမူရေးဆေးနဲ့လက်လက်ဖမ်းဆီးမှုတွေဆက်တိုက်ဖြစ်ပွားလာနေတာပါမနေ့ကလည်းရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့နယ်တွင်လွန်ချန်ကျေးရွာမှာပိုင်ရှင်မက် WY စာရမ်းပါစိတ်ကြွဆေးပြား9,000ပြားမူရေးဆေးဆက်ဆက်ပစ္စည်းပါဝင်ကမန်တံပိုးကြံ့ငွေသိမ်းပေါင်း1330ခန့်နဲ့လက်နေတချို့ဖန်စီရရှိခဲ့တယ်လို့လဲတမတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Intercept 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရဲတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။
မွန်ဒီနယ်သထုံခရိုင်တွင်းမှာရေရှားပမှုပြဿနာနဲ့တွေ့ကြုံနေရပြီးတော့ဒေသခံတွေအတွက်တောင်းရည်အခက်အခဲဖြစ်နေတယ်လို့သိရပါတယ်။ဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရသလဲဆိုတာကိုကြည့်ကြရအောင်ပါ။မွန်ဒီနယ်သထုံခရိုင်တွင်းကကြိုက်ထိုးဘီးလင်းသထုံပေါင်းမြို့နယ်စတဲ့ဒေသတွေမှာရခိုင်နှစ်တွေကထပ်ပို့ပြီးတော့မြေအောက်ရေတွေခန်းချောက်မှုတွေရှိလာတဲ့အတွက်ရေတွင်းရေကန်တွေခန်းချောက်လာခဲ့ပါတယ်။ရာသီဥတုပူလာတာနဲ့မျှရေတွင်းတွေမှာတနေ့တဲ့တနေ့ရေတွေခန်းချောက်ခုံတဲ့အတွက်ဒေသခံတွေအနေနဲ့တောက်တုံးရေပြက်လက်မှုတွေနဲ့ကြုံတွေ့နေရတယ်လို့ဒေသခံပြည်သူတို့ကအခုလိုပြောပါတယ်
။ပုံမှန်ဒီနေ့ကကြတော့တပေါင်းလားဆိုရှိရနေလောက်ဆိုရင်ရှိတော့လူရှင်နေလာဝေးတဲ့အချိန်ကမှတော့ရေပုံနေတန်းစီရှိသမျှကြိုပြီးယူတာပေါ့တချို့လူတဲ့ရေတွေကြတောက်တုံရေအစင်မပြေတာတွေအများကြီးရှိတယ်တောက်ရေဝေးတဲ့အခါကျတော့ပေါင်းထားပြရတာပေါ့နှစ်ရက်သားတော့တကယ်လို့အခက်အခဲကြောင့်မရောက်နိုင်ဘူးဆိုကျွန်တော်တို့ကနှစ်ရက်သားလောက်ကိုတောက်ရေကိုလုံလောက်အောင်ထိန်းထားပြရတော့
ရေလူရှင်ဥအောင်ကိုကိုလွင်ကလည်းယခုနှစ်မှာတော့အရင်တုန်းကထက်ပိုပြီးတော့ရေခမ်းချောက်မှုတွေများလာတဲ့အတွက်ယခင်နှစ်တွေကမခမ်းချောက်ခဲ့တဲ့တွင်းတွေတောင်မှဒီနှစ်မှာခမ်းချောက်ကုန်တဲ့အတွက်မိသားစုတိုင်းမှာပေါက်သုံးရည်လိုအပ်ချက်တွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်
။အခုဒီနှစ်မှာဆိုရင်ဖြင့်ရေလိုအပ်ချက်ကမတရားယူများပါဘူး။မတရားကြီးများသွားတဲ့ခါကျတော့ရေတွင်းတွေကလည်းမခန့်တော့ဘူး။နောက်ရေထွက်ပင်ရင်းတွေကလည်းမရှိတော့ဘူး။အဲ့ဒါမျိုးဖြစ်တယ်နောက်ပြီးကျွန်တော်တို့ရေအလှရှင်တွေကလှူခြင်းတယ်ဆိုတော့အဲ့ဒီရေတွင်းတွေမှာသွားပြီးတော့တန်းစီရတဲ့ဟာက2နိုင်3နိုင်1နိုင်အဲ့လိုမျိုးတွေနှိမ့်ဆုံးကြနေရတယ်။ရှားပါတဲ့အချိန်ကာလကပို့ပြီးတော့ကြာသွားတယ်။နောက်ရေဖက်ပင်ရင်းတွေတောက်ရေတွင်းတွေမရှိတော့ဘူး။အဲ့လိုမျိုးတွေပြင်တော့ကြိုက်သလောက်ဆုံးမကုန်တဲ့တွင်းတွေကဒီနှစ်မှာအဲ့လိုမခံတော့ဘူး။
ခုလိုရေရှားပါမှုတွေနဲ့ကြုံတွေ့နေရတာကဒေတာတွင်တဘာဝပတ်ဝန်းကျင်ပျက်စီးထိခိုက်သွားလို့ဖြစ်တယ်လို့မွန်ပြည်နယ်သထုံခရိုင်ဒုတိယညွှန်ကြားရေးမှူးဦးမိုးဝင်းကသူ့အမြင်ကိုခုလိုပြောပါတယ်
။ရာကြီးဥတုနော်ကုပြင်းလုံးလို့လည်းဒါရေရင်းမြစ်ရေရိုက်ဆုတ်သွားတာပေါ့ဟုတ်ကဲ့။နောက်တော်ရီတောင်ကြီးပြုံးကြီးလာတာလည်းပါတာပေါ့ခင်ဗျာ။တချို့ကျတော့တောင်ရာတွေစိုက်တယ်မီးရှို့တော့ဆိုတော့ကျွန်တော်စိတ်ဆန်းတယ်ခန့်ချောက်သွားပါတယ်။တတော်ရီခုတ်တယ်အဲဒါစိတ်ဆန်းတယ်ခန့်ချောက်သွားပါတယ်။ဒီလိုနည်းလည်းနဲ့လည်းပဲဒါရေရင်းမြစ်တွေရှုံရှုံလာတာတွေရှိပါတယ်။ဒီရှားပါတဲ့အကြောင်းရင်းကတော့ကျွန်တော်တို့ဒီမြေသားရေကန်တွေပေါ့အဓိကကျွန်တော်တို့ဒီကွင်းရွာတွေဘက်မှာရှိတဲ့မြေသားရေကန်တွေကအဲဒီနှစ်ဆိုပို့ပြီးတော့မှခန့်ချောက်ပါတယ်။ ဘာဖြစ်လို့ဆိုတော့ဦးရှင်ရတဲ့တအားများလာတယ်။နောက်ဒီမိသားစုကနေရတဲ့ရေတိတ်မနေတဲ့အမျိုးအစားပေါ့မိကြီးက။ဒါကြောင့်မို့ကျွန်တော်ကဒါရေရခန့်ချောက်တာဖြစ်ပါလေ။ဒီမျိုးပေါ်ပဲပိုင်းမှာရှိတဲ့ရွာတွေကိုကြတော့ဒါရေလက်တူးကျွင်းရဲ့တို့ကျွန်တော်တို့အဝေးကျွင်းတို့ကျွန်တော်တို့ဌာနကနေဆောင်ရွက်ကြတာရှိပါတယ်။ရွာမှာလည်းပဲသူတို့ပုဂ္ဂလိကကိုယ်ပိုင်လေးတွေတူထားတာရှိပါတယ်။အဲတချို့ရွာတွေမှာကြတော့ရေရွင်းနေရခန်းချောက်တာလည်းရှိပါတယ်မခန်းချောက်တဲ့အတွင်းတွေလည်းရှိပါတယ်ဗျာဟုတ်ကဲ့
လက်ရှိခြေနေမှာတော့ရေရွင်းခန်းချောက်ခဲ့တဲ့ဒေသတွေမှာတော်မီရှို့တာတွေတော်ခုတ်တာတွေရာဘာပင်တွေစိုက်ပျိုးခြင်းနဲ့တောင်တွေဖြိုပြီးတော့ကြောက်ထုတ်လုပ်တဲ့လုပ်ငန်းတွေအပြင်ရက်ွက်တွေတွေမှာအဝီစိတွေးနေကိုအလွန်အကျွံတူးဖော်တာတွေကြောင့်ရေရင်းမြစ်တွေဆုံးရှုံးလာရပြီးတော့ရေရှားပါးမှုကိုခုလိုကြုံတွေ့လာရတာဖြစ်တယ်လို့ဆိုပါတယ်မွန်ကြီးနယ်အစိုးရအနေနဲ့ရေရှားပမှုကင်းဝေးစေရေးအတွက်လက်ရှိအခြေအနေနဲ့နှစ်ရှည်စီမံကိန်းများထားရှိပြီးတော့ဆောင်ရွက်နေတယ်လို့လည်းညွှန်ကြားရေးမှူးကအခုလိုပြောပါတယ်
။ရှားပမှုကတော့ဒါရေလိုပေါ့နော်လက်တော်ဖြည့်ရှင်းနေပါပဲဒါကျွန်တော်တို့တောက်သုံးကြီးလိုက်ဝေးတယ်ဆိုတာကတော့လေဒါရေလိုဖြည့်ရှင်းတာပါခင်ဗျလက်တော်ဖြည့်ရှင်းတာပေါ့လေဒီတောက်သုံးကြီးမရှိတဲ့ရွာတွေအိမ်တွေနော်လူတွေသုံးလို့ရအောင်ဆိုပြီးလက်တော်ဆောင်ရွက်ပေးတာဖြစ်ပါတယ်ဒါကျွန်တော်တို့ရေရှားပမှုကျင်းဝေးတော့ကျွန်တော်တို့ကနှစ်ရှည်စီမံကိန်းနဲ့ကျွန်တော်တို့ကဆောင်ရွက်နေပါတယ်။ရေရှည်စီမံကိန်းပေါ့ကျွန်တော်တို့မြေသားကြီးကတူတာတို့လက်တူတွင်တူတာတို့တွင်းနဲ့တူတာတို့တွင်းတိန်တူတာတို့ကျွန်တော်စိတ်ဆိုင်ရွယ်ဆောင်ရွက်တာတို့စသည်ဖြင့်ကျွန်တော်တို့ဒါဆောင်ရွက်ပေးနေပါတယ်ရုံးဌာနအနေနဲ့။ဘီရင်ကမခန်းခဲ့တဲ့ကန့်နေမခန်းခဲ့တဲ့တွင်းနေတော့ပါအခုလက်ရှိမခန်းနေတာတွေ့ရပါ။လူတွေကတော့ဒါတောက်သုံးကြီးဟိုတော့လိုအပ်တဲ့အခက်ကလေးတော့ရှိတာပေါ့။ဒါကြောင့်မို့လို့ကျွန်တော်တို့ကလက်တလောကေးရှင်းတဲ့အနေနဲ့ကျွန်တော်တို့တတ်နိုင်တဲ့ဘိုင်းကနေပြီးတော့မှဒါရေတော်တော်ကြီးပြေးဝေးတာဒီကျွန်တော်တို့ဌာနကနေလို့ကဆောင်ရွက်နေပါတယ်တချို့လည်းပရဟိတဒီဝင်တဲ့ရွာတွေကိုတော့ကျွန်တော်တို့ကနေပူပေါင်းဆောင်ရွက်ပေးပါတယ်ဒီရေရှားပါမှုလုံလောက်ရေရသုံးဆွဲနေအောင်လို့တော့ပြည်သူလူထုကတော့ဒီရေကိုထိမ့်သိမ့်ပြီးတော့မှတုံ့ပြန်ပါတယ်ဒါမခန့်ချင်ဥမာအားဖြင့်ပေါ့နော်၃လပဲကျွန်တော်တို့ဒီနွေရာသီမရောက်ခင်မှာကျွန်တော်တို့တွင်းထဲမှာရှိနေရေလက်ဟတ်တမဖြစ်အောင်ပေါ့လေမတုံ့ပြန်နဲ့စီးနဲ့ကန်းနဲ့တုံ့ပြန်ဆိုရင်ရေကြံပါမယ်ရေကြံရင်ကျွန်တော်တို့အခုလိုပူရင်းချော့တွေ့တဲ့ရာသီရောက်လာတဲ့အခါမှာဒါရေလေရှားပါမှုတွေရတယ်တက်တာမျိုးလို့ထင်ပါတယ်ဟုတ်ကဲ့
ခုလိုရေရှားပါမှုတွေနဲ့ကြုံတွေ့နေရတာကဒေတာတွင်တဘာဝပတ်ဝန်းကျင်ပျက်စီးထိခိုက်သွားလို့ဖြစ်တယ်လို့ဦးအောင်ကိုကိုလွင်ကလည်းသူ့အမြင်ကိုခုလိုပြောပါတယ
်တို့အကောလုံးအပင်တွေကိုဂရုံးတွေတုံးပြတဲ့ရာဘာဘေးတွေကြီးပဲစိုက်တယ်အဲ့ဒီခါကျတော့ကျွန်တော်တို့ကရာဘာရေဆုပ်တာရေကိုပြန်လှည့်ပြီးတော့မထိန်နာပြီးတဲ့အပင်တွေဖြစ်နေတယ်အဲ့တော့ကျွန်တော်တို့မှာရာသီဥတုကတော်တော်လေးကိုဆူဆူဝါးဖြစ်သွားပါတယ်အဲ့တော့ဂေယားစနစ်တွေပြက်စီးလို့ကျွန်တော်တို့မှာရေအရင်းမြစ်တွေလည်းပျောက်ဆုံးလို့ねရေတကယ်ထွက်ခဲ့တဲ့နေရာတွေကလည်းရေကလူအပ်တဲ့လောက်မရဘူးဖြစ်နေတယ်ကျွန်တော်တို့တထုံကတကယ်ဆိုရင်အင်မတန်မှလွယ်ကူလွယ်ကူကူကျွန်တော်တို့တထုံတစ်မျိုးလုံးရေပေးလို့ရတယ်တခါ
မွန်ပြည်နယ်အတွင်း2019-2020ဘန်ဒါနှစ်အတွက်ကျေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနအနေနဲ့ကျေးလက်ဒေသတွေမှာရေရရှိရေးအတွက်ငွေကျပ်904.655ကျပ်တန်းကျော်သုံးစွဲပြီးတော့စက်ရေးတွင်းနေမြေသားရေကန်တွေတူဖော်ပေးတာလက်တွင်းတွေကိုတူဖော်ပေးပြီးတော့ရေစုကန်တွေတိဆောက်ပေးခြင်းများပြုလုပ်ခဲ့တယ်လို့မြို့ပေါ်ရက်ွက်တွေမှာလည်းရေရရှိဖို့အတွက်စီပင်သားရဌာနမွန်ပြည်နယ်အစိုးရခွင့်ပြုချက်ရန်ပုံငွေတွေနဲ့ဆောင်ရွက်မှုတွေထားရှိနေတယ်လို့သိရပါတယ်မွန်ပြည်နယ်တထုံခရိုင်ကြိုက်ထုံမြို့နယ်အတွင်းမှာကျေးရွာပေါင်း155ရွာရှိပြီးတော့တထုံခရိုင်တွင်နေထိုင်ကြတဲ့လူဦးရေကတော့8သိန်းကျော်နေထိုင်ကြတယ်လို့သိရပါတယ်ရှင်ကျမနေတဆန်ဟိမာမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသင်္ကီထိုက်ပါအရေးအတွက်အကောင်းဆုံးကြောက်စင်းကြောက်မြတ်တွေထွက်တဲ့မြန်မာနိုင်ငံမှာအရင်ဈေးကွက်သာဖြစ်ထွန်းနေတာပါဒီမြန်မာကြောက်စင်းကြောက်မြတ်ဈေးကွက်ကိုတစ်စိတ်တစ်ပိုင်းအချောတယ်ဒါမှမဟုတ်လဲအချောတယ်လိုင်းဘက်ကိုပြောင်းလဲနိုင်မဲ့အလားအလာရှိပါသလားဆိုတာကိုဒီသတင်းပတ်မှာဆွေးနွေးထားပါတယ်ကြောက်စင်းကြောက်မြတ်ကနေဝင်ငွေလဲပို့ပြီးတော့ရလာနိုင်တယ်လို့လူထုအတွက်လည်းအလို့အကိုင်းတူဖန်တီးနိုင်ရေးအတွက်ကြောက်စင်းချက်မြေပညာနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်သင်ကြားနိုင်မဲ့ပညာရေးစနစ်လိုအပ်တယ်လို့မူဝါဒချက်မှတ်သူတွေအနေနဲ့လည်းဒီဈေးခွက်ရဲ့အကြောင်းသိဖို့လိုအပ်တယ်လို့မန္တလေးကြောက်မြေလုပ်ငန်းရှင်များအသင်းရဲ့တွဲဖက်အတွင်းရေးမှူးတဲ့ကြောက်မြေဒီဇိုင်းပညာရှင်ဒေါ်စုမွန်တို့ကသုံးသပ်ထားပါတယ်ရှင် ဒေါ်စုမွန်တိုးဟာဒါအင်္ဂလန်မှာသွားပြီးတော့ဒါနိုင်ငံတကာကမ္ဘာအသိအမှတ်ပြု GIA certificate ရယူထားတယ်နောက်ခါဒီမန်လေးမြို့မှာလည်းဒီဇိုင်းနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့တင်ပေးနေတယ်တင်နှံဖွင့်နေတယ်လို့ပြောပါဒီမန်လေးမြို့ဟာဆိုလို့ရှိရင်ဒါကြောက်စိမ်းမှာအတော်လေးအခရာကျတဲ့ဒေတာဖြစ်ပါတယ်ဒါပေမဲ့အားလုံးကအရိုင်းဈေးကွက်မျိုးဖြစ်နေပါတယ်အချောတယ်ထုတ်နိုင်ဖို့ပေါ့နော်ဒေါ်စုမွန်တို့ဘလို့မြင်ပါလဲရှင
်မန္တလေးမြို့ဟာဆိုလို့ရှိရင်ကြောက်စိမ်းမှာဈေးကွက်အကြီးဆုံးဈေးကွက်တစ်ခုမန္တလေးမှာရှိပါတယ်မန္တလေးကကြောက်စိမ်းတစ်ခုလည်းနေမဟုတ်ပါဘူးရှင်တခြားသောကြောက်မြင့်ရတနာတွေရဲ့စုံစည်းရလို့လည်းပြောလို့ရပါတယ်ရှင်အဲ့ဒီမှာကျမတို့ကတရုတ်လူမျိုးအများဆုံးလာဝယ်တဲ့အတွက်ကြောင့်လို့တရုတ် market အဓိကတော့တရုတ် market ကိုထားကြပါတယ်နောက်ပိုင်းကျတော့ဘာဖြစ်လာလဲဆိုတော့တခြားနိုင်ငံတွေကိုကျမတို့ကဟိုတင်သွင်းပွင့်လို့ဘာလို့ဆိုတာထက်စူးစမ်းဖို့လို့ဆိုတာထက်ဒီမှာလာပြီးတော့ဝယ်တဲ့တရုတ်လူမျိုးတွေကိုရှောင်ဖို့လို့ပဲသူလည်းအားတန်ကြတယ်ပေါ့နော်ဆိုတော့ကုန်တယ်ဒီအနေနဲ့ကလည်းဈေးကိုတချို့ကုန်တယ်ဒီဆိုလို့ရှိရင်ရတဲ့တလောက်မရဘဲနဲ့ဈေးကွက်အခြေအနေကရောင်းချလိုက်ရတာမျိုးတွေလည်းရှိပါတယ်ရှင
်ဒီဈေးကွက်ကြီးကကုန်ကြောထုတ်နိုင်တဲ့ဈေးကွက်ဖြစ်ရင်မြန်မာနိုင်ငံတွင်းမှာလူတွေလည်းပို့ပြီးတော့အလုပ်ကံရမယ်ဝင်ငွေလည်းပို့ရမယ်အစိုးရလည်းအခွန်ပို့ရမယ်ဆိုတော့ရည်ရွယ်ချက်မျိုးရှိကြတာပေါ့နော်ဆရက်ခါရောက်တော့ဒီလမ်းကြောင်းကိုသွားဖို့ရောနီးစပ်ပြီလားရှင်ဒီလမ်းကြောင်းကိုဥတီနေပြီလားအခုလောလောဆယ်မှာ
ဟုတ်ကဲ့အခုလောလောဆယ်မှာတော့အဲကျမတို့ပေါ့နော်2019ခုနှစ်နှစ်အလယ်လောက်မှာဖွင့်တဲ့အချိန်မှာဒီတော့ဒီ2020လောက်ထိကတော့စိတ်ဝင်စားတဲ့လူငယ်တွေလည်းများပြားပါတယ်နောက်တစ်ခုကဘာရှိလဲဆိုတော့လောဘယတနာဆိုင်တွေကြောက်မြင့်ယတနာဆိုင်အကြီးကြီးရပါစိတ်ဝင်စားကြပြီးတော့ကျမတို့လည်းဆက်တွေ့လာတဲ့လူတွေလည်းရှိပါတယ်။ဒါကြောင့်မို့လို့ကျမတို့တယောက်တည်းလောက်တာထက်စားလို့ရှင်ဒီလိုလေးလူများလာတော့တိတိနဲ့တော့လောက်တွေ့လာမယ်လို့ပြောလို့မပါဘူး။
မြန်မာနိုင်ငံမှာကလူတွေကလက်ဝတ်လက်စားဆိုတာကအများစုရွှေဝယ်ကြပါတယ်ပြီးတဲ့ခါရောက်တော့သူတို့ကရှိရင်တော့ဝယ်ပြီးတော့စုထားတဲ့သဘောပေါ့နော်နောက်ပြီးတော့ပြန်ရောင်းမယ်လိုတဲ့ခါမှာပြန်ရောင်းမယ်ဆိုတဲ့သဘောဖြစ်ပါတယ်ဆိုတော့အခုဒေါ်စွန်မွန်တို့တို့သွားတဲ့လိုင်းကရောက်တော့အထယ်လိုင်းကရောက်တဲ့ခါရောက်တော့ပို့ပြီးတော့ဟိုဇင်ကံပစ္စည်းသဘောမျိုးဆန်လာတယ်ဆိုတော့မြန်မာနိုင်ငံကမြန်မာနိုင်ငံဈေးကွက်ကိုရောအားထားလို့ရပါမလားဒီဈေးကွက်မျိုးကနိုင်ငံတကာကိုပို့ပြီးတော့အားထားရမလားဈေးကွက်အနေအထားရောဘယ်လိုတွေ့ရပါလဲရှင
်အရင်ကတော့ဗမာပြည်မှာကဟိုဥမာပြောရမယ်ဆိုသူစားလက်စွပ်ဖြစ်စားတယ်ဆိုရင်အလုံးကသူစားလက်စွပ်ဆင်တူပဲဝင်ချင်တယ်ပေါ့နော်ဒီနေ့ခင်မှာတော့ဒီပုံစံဒီဇိုင်းတွေကိုတယောက်တည်းအတွက်ထုတ်လုပ်ထားတာဆိုတာမျိုးကိုပို့ပြီးတော့မှလူများစိတ်ဝင်စားလာကြပါတယ်ရှင်လူငယ်တွေများလာတာလည်းပါတယ်ငွေကြေးတက်နိုင်တဲ့သူတွေလည်းရှိလာတာလည်းပါပါတယ်နောက်တစ်ခုကနိုင်ငံတကာရုပ်ရှင်တွေနိုင်ငံသားဆက်လက်တွဲတွေမှာလည်းအများကြီးကြည့်လို့ရတာဖြစ်တဲ့အတွက်ကြောင့်မလို့ပြောင်းလဲလာတဲ့လူငယ်မှုအရာတော့ကျမတို့က market ကနေတဖြည်းဖြည်းနဲ့ပြောင်းလဲလာတယ်လို့ပြောလို့ရပါတယ်ရှင
်မြန်မာနိုင်ငံတည်းကလုပ်ငန်းရှင်တယောက်အနေနဲ့နိုင်ငံသားကိုထွက်ပြီးတော့ဟိုဒီကြောက်မြက်အချောတဲ့ရောင်းတဲ့အခါမှာဒီဇိုင်းပိုင်းကအတော်လေးစကားပြောမယ်ချင်ပါတယ်အဲ့တော့ဒေါ်စုမွန်တို့တို့အနေနဲ့ဒီပြပကြိုက်ဒီဇိုင်းအနေထားထီအောင်ရောဈေးကွက်ကိုတိုးနိုင်ပါသလားရှင
်အခုချိန်ထိတော့ကျမတို့စူးစမ်းနေရသေးပါပဲရှင်ကျမတို့က market ကိုဘယ် market ကိုရွေးချယ်မလဲဆိုတာစဉ်းစားရတယ်ပေါ့နော်နောက်တစ်ခုကဘာလဲဆိုတော့ကျမတို့ကဂျပန်ကိုသွားရောက်လို့ရှင်ဂျပန်အတွက်ဒီဇိုင်းတစ်မျိုးထုတ်ရပါတယ်မကာအိုကိုသွားရောက်လို့ရှင်မကာအိုအတွက်ဒီဇိုင်းတစ်မျိုးထုတ်ရပါတယ်အမကခုနပြောသလိုအိန္ဒိယကိုသွားလို့ရှင်ဂျပန်နဲ့မကာအိုမှာတော့လောက်ထားတဲ့ဒီဇိုင်းကအိန္ဒိယမှာသွားပြီးရောင်းချလို့မရပါဘူးရှင်ဒါကြောင့်မို့လို့ကျမတို့ကထိုင်းအတွက်ကိုဆိုလို့ရှင်ထိုင်းအတွက်ဒီဇိုင်းတစ်မျိုးစဉ်းစားရပါတယ်ကြာလာတော့ကုန်တယ်ဒီအနေနဲ့ပါဖြစ်လဲဆိုတော့အစုံကုန်လေးဖက်ပါပြီးတော့မှဒီဇိုင်းထက်စားလို့ရှိရင်ကြောက်ကိုပဲအဓိကရောင်းတဲ့ပုံစံမျိုးဘက်ကိုရောက်လာပါတယ်ရှင်။ဒါကြောင့်မို့လို့ကျမကသူတို့အနေနဲ့စဉ်းစားမှုပိုင်းဆိုင်ရာ creation ပိုင်းမြင့်စင်နေတိုင်းဒီအလုပ်ထဲမှာပဲနေနေတာထက်စားလို့ရှိရင်အစ်စ်တစ်မျိုးများပြောင်းပြီးတော့စဉ်းစားနိုင်တယ်ဆိုလို့ရှိရင် market တစ်မျိုးများထပ်ပြီးရမလားဈေးကွက်တစ်မျိုးပဝင်းစင်တစ်မျိုးနဲ့ဖွေးခေါ်မှုအတမီများရမလားဆိုတဲ့စိတ်ကူးနဲ့ကျမတင်တန်းလေးကိုလုပ်ချစ်တာဖြစ်ပါတယ်ရှင်။
အချောလိုက်ဘက်ကိုတွန်းပို့ဖို့ဆိုတာမှာအစိုးရရဲ့မူဝါဒဘိုင်းနဲ့လဲစိုက်မယ်ထင်ပါတယ်ဆိုတော့အစိုးရဘက်ကဒီကြောက်ပေါ့နော်ကြောက်မြေရနာအရိုင်းတွေထွက်တင်ရတဲ့ဆာလို့ရှိရင်ဒစိတ်တစ်ပိုင်းအချောတယ်လောက်ဖြစ်ဖြစ်ပဲထုတ်ရတော့မယ်ဆိုတော့မူဝါဒမျိုးများချက်မှတ်နိုင်ရင်မကောင်းဘူးလားရှင်ဒေါ်စုမွန်တို့ဘလို့ညင်ပါတယ်လေဒီပုံမှာ
ကျမလေ့လာကြည့်ရတဲ့လောက်ကကြောက်မြေရနာအချောတယ်ကိုအစိုးရအနေနဲ့အများကြီးပဲအော်အားပေးပြီးတဲ့အခါကျတော့လှုပ်ရှားချင်တာကိုတွေ့ရှိရပါတယ်ရှင်။ဒါပေမဲ့ကျမကတော့ကျမအနေနဲ့ကတော့ဒါပေမဲ့လှုပ်ဆောင်မှုဘိုင်းဆိုင်ရာမှာတော့တို့ဒီကြောက်မြေရနာလုပ်နေတဲ့အဲလူတွေနဲ့ပေါ့နော်တကယ်နှိစက်မှုရှိရတော့မှန်ပေမဲ့တို့ကိုယ်တိုင်ဒီထဲမှာဝင်လို့နေရမှာမဟုတ်တော့စဉ်းစားတွေးခေါ်မှုဘိုင်းဆိုင်ရာတွေကမတူညီကြပါဘူးရှင်။ကုန်တယ်တွေနဲ့အစိုးရဘက်အစိုးရဌာနနဲ့က ကုန်တဲ့ဒီအနေနဲ့ဘက်ကကျမကကုန်တဲ့တယောက်အနေနဲ့နောက်တစ်ခုကလူငယ်တယောက်အနေနဲ့အာနောက်တစ်ခုကကျတော့ဒီပညာရေးဘက်ကိုရောပို့ပြီးတော့မှကျမယူဆတာကနိုင်ငံနိုင်ငံတိုးတက်ဖို့ဈေးကွက်တစ်ခွက်တိုးတက်ဖို့ဆိုလို့ရှိရင်ဒီဈေးကွက်မှာရှိတဲ့သတင်းအချက်လက်ဒီဈေးကွက်မှာရှိရမယ့်သိထိရမယ့်အချက်လက်တွေ information တွေကိုကျမတို့ကများများဖြန့်နိုင်မှနောက်တစ်ခုကအသိပညာဗဟုသုတကျွဲဝမှကိုယ့်စီမှာရှိတဲ့ပစ္စည်းကိုထိမ့်သိမ်းစောင့်ရှောက်နိုင်စွမ်းရှိနေကျမကယူဆပါတယ်ရှင်။ဒါကြောင့်မို့လို့ကျမအနေနဲ့မြမပြည်မှာကတက္ကသိုလ်တွေရှိပါတယ်ရှင်။အဲဆေးပညာတက္ကသိုလ်ရှိတယ်၊နိုင်ငံခြားဘာသာတက္ကသိုလ်ရှိတယ်၊ကွန်ပျူတာတက္ကသိုလ်ရှိတယ်ကျမတိရတလား။အဲသိပ္ပံနဲ့ဉာဏ်ပညာဆိုင်ရာတက္ကသိုလ်ရှိတယ်။အစသဖြင့်တက္ကသိုလ်တွေရှိပါတယ်။ဒါပေမဲ့ကျောင်းမြေရနာနဲ့ပတ်သက်ဘူမိဗေဒတက္ကသိုလ်ရှိပေမဲ့ကျမတို့စီမှာလက်ဝိရနာအချောတဲ့ဘိုင်းဆိုင်ရာတို့ကမရှိသေးပါဘူးရှင်။နောက်လာမယ့်လူငယ်တွေအတွက်အချိန်မပုတ်စေဘဲနဲ့ဒီလိုမျိုးအသိဉာဏ်ဗဟုသုတတွေရဖို့လို့နောက်တစ်ခုကအစိုးရအနေနဲ့ဒီအချောတဲ့ဘိုင်းဆိုင်ရာကိုတကယ်ကိုမျိုးတိုးတက်စေချင်တယ်ဆိုလို့ရှိရင်တော့လက်ဝဲယန္တနာဘိုင်းဆိုင်ရာတက္ကသိုလ်တွေဖွင့်ပေးသင့်တယ်လို့ကျွန်မကတော့ယူဆပါတယ်ရှင
်။ VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာCOVID-19 ကာယရောဂါဖြစ်နေတဲ့ကာလအတွင်းမှာစိတ်ကျန်းမာရေးကိုလည်းအလေးထားအာရုံစိုက်ကြဖို့အတွက်ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ကာယရောဂါရဲ့တက်ရောက်မှုကစိတ်ကျန်းမာရေးအပေါ်ထိခိုက်တယ်ဆိုတာကိုရှော့မတွက်ဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကိုရိုင်းကပြောကြားထားတာပါ။အခုခေတ်မှာလူနာနဲ့ဆရာဝန်တနည်းအားဖြင့်ပါရှိနေကြပေမဲ့လည်းဤပညာကျေးဇူးကြောင့်လိုအပ်တဲ့ကုသမှုတွေကိုလှုပ်ပေးနိုင်ကြပါတယ်။ဒါကြောင့်စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက် online ကနေဘလို့တိုင်ပင်ဆွေးနွေးအကြံပေးနေတဲ့ဆိုတာသိရအောင်လို့ Australia နိုင်ငံဆစ်နေမျိုးကဆေးရောဂါအထူးကုဆရာဝန်ကြီး Dr. Raymond Tinway ကိုမေးကြည့်ထားပါတယ်။ Dr. Raymond Tinway ဟာရန်ကုန်ဆေးသက္ကသိုလ်တင်းတဲ့နှစ်ရဲ့ဂုဏ်သူဆောင်ပါမောက်ခလည်းဖြစ်ပါတယ်
။ကျွန်တော်တို့ဒီနိုင်ငံကြီးမှာတော့ telehealth ပေါ့လေ။တက်တယ်လို့ဆိုရင် telephone နဲ့သူတို့တိုင်ပင်ဆွေးနွေးတယ်အဲ့တော့ Skype နဲ့အဲ့လို technology နဲ့သူတို့ဆက်လက်ပြီးတော့ကျွန်တော်တို့ social ပေးပါတယ် social ပေးတဲ့အခါမှာနံပါတ်1ကတော့သူ access လုပ်ပေးရမှာပေါ့လေဘလို့အခြေအနေမှာသူတို့ရှိတယ်လေတချို့ကလည်းပဲအဲ့ဒီအခြေအနေမှာကိုသူကစိတ်အားဖြင့်ကြမ်းကြုတ်လာပြီးတော့အဲ့ဒါသူအထက်မှာမိသားစုတွေကတော့ကစားဖြစ်ရနေပြီးတော့ domestic violence ဖြစ်တာမျိုးတွေလည်းဖြစ်နိုင်တယ်ဒီခါကျတော့သူတို့မှာ self harming behavior ဆိုပြီးတော့မိမိကိုယ်ကိုမိမိနော်လုံးချင်တဲ့စိတ်တွေပေါက်ပေါက်လာတာရှိတယ်။ဒါတွေကသူတို့ကဘာကြောင့်ဘယ်အခြေအနေကလာတာလဲဘလောက်ထိသူတို့ကစိတ်ကကြနေတယ်လဲစိတ်ကကြတဲ့ဥစ္စာကသာမန်ပဲလားစိတ်ကကြတဲ့ဥစ္စာယောဂါကြီးဖြစ်နေသလားနော်ဒါသူ့ရဲ့အမူအချက်ကသာမန်နဲ့ဘလောက်လွန်ကဲနေတယ်လဲနောက်တစ်ခါကျတော့တစ်ခုကျတော့လည်းပဲနော်တရက်သေးစားအောင်သုံးတဲ့လူကြီးရှိတယ်အဲ့ဒါလေးကိုကျွန်တော်တို့က assess လုပ်မယ်တတ်တယ်ဆိုတော့ကျွန်တော်တို့ဒီ health professional တွေ health service တွေသူတို့ဆက်ပြီးပြပါဘူး။မော်နီတာလုပ်ပြပါဘူ
း။အရင်တော့လိုမျိုးအပြင်းမှလို့လူတွေ့ပြီးတော့ပြောဆိုကူတရရမျိုးမဟုတ်တဲ့အတွက်ကြောင့်မလို့အခက်ခဲတွေရောတွေ့ရလားရှင
့်။များသောဖြစ်တော့ကျွန်တော်ကစိတ်ဓာတ်ဆိုင်ရာယောဂကူတရတယ်ဆိုတော့အဲ့လူကျွန်တော်လူချင်းတွေ့ပြီးတော့မှအဲသူပြောတဲ့အနေထားအခြေအနေသူရဲ့ကိုဟန်အမူအရာအဲ့ပုံမူတည်ပြီးအကုန်လုံးကျွန်တော်ကဟို assess လုပ်ပြီးတော့ကြောက် report ဆိုရအောင်ယူပြီးတော့မှကျွန်တော်ကူထုံးရလို့ကြတာပေါ့နော်။အခုကျတော့ဟိုတယ်လီဟဲဆိုပေမဲ့အခါကျတော့လေဟလာဟိုတယ်လီဖုန်းတော့ပဲပြောလို့ရတာရှိတယ်အဲဒီခါလေးကျတော့ Skype မှာလို့ကျတော့လည်းပဲစက်တက်ဆက်တာလုပ်ပြီးပြောရတာပေါ့လေကျွန်တော်မြန်မာကျတော့လေအဲ့လိုကျွန်တော်မလုပ်နိုင်တဲ့လူကြီးရှိတယ်တယ်လီဖုန်းနဲ့ပြောတဲ့အခါကျတော့ခုနကလိုပြောတဲ့မြန်မာချင်းဆိုင်တွေ့တဲ့ဟာမျိုးနဲ့ကျွန်တော်ကအကဲဆက်လို့မရတော့ဘူးဒီဥစ္စာတော့ကုထုံးတော့ကုထုံးပဲတယ်လီဟဲဆိုပြီးတော့သူတို့တန်ပြီးမယ်ဆွေးနွေးမယ်သူတို့အရေးကြီးတာပြောမယ်ဆိုပေမဲ့သူတို့စိတ်ထဲမှာ COVID ကခံစားချက်ပေါ့နော်ဒီရောဂါယူသောကြောင့်ကြတဲ့စီးရဲဆိုးရိမ်စိမ်းရှိတယ်။နော်သူ့မိသားစုတဲ့ပူပန်တဲ့စီးရဲသူ့အတွက်ပူပန်တဲ့စီးရဲအဲသူကနေမကောင်းရင်သူတောက်တဲ့စီးရဲကိုသူသိကြတာလေးတွေရှိတယ်။ဒါဒီအကုန်လုံးကိုသူကစုစည်းပြီးတော့အချိန်တိုတိုအတွက်မှာသူကကောင်းပြီးပြောနေတဲ့အနေထားရှိတယ်။ဆိုတော့ကျွန်တော်တို့အနေနဲ့ therapeutic အနေနဲ့ပြောရမယ်ဆိုရင်ပို့ပြီးတော့ထိရောက်တယ်လို့ကျွန်တော်ခံစားရတယ်။
ဆိုအဲ့လိုမျိုးဟိုခံစားချက်တွေဖြစ်လာရပေါ့เนาะအဲ့လိုမျိုးစိတ်ဆိုးတာတွေဒေါသထွက်တာတွေဒီစိတ်တော့ကရောက်မှုတွေဖြစ်လာရဆိုတော့အဲ့ဒီဟာတွေကိုတက်တာရရအောင်ဟောဆရာတို့လို့အဲဟိုဆေးယောဂဆရာအထူးကုဆရာဝန်ကြီးအနေနဲ့ဘယ်လိုမျိုးအကြံပေးနိုင်ပါလဲရှင
့်ဒါကူရန်ကို fear response ဆိုတာပါမှန်ပဲဖြစ်တဲ့အတွက်ကြောင့်သူ့မှာရှိတဲ့ငိုလက်ရှိရှိပြီးသား resilience ဆိုတဲ့ဥစ္စာပေါ့နော်ကျူးထောင်ပေးဖို့ရယ်နောက်ပြီးတော့သူ့ရဲ့ wellness ပေါ့နော်သူ့ရဲ့ကျန်းမာရေးကိုပို့ပြီးတော့ကျူးထောင်ပေးတဲ့အနေနဲ့သူရဲ့ coping mechanism တခက်ခဲရှိရင်သူ ဘယ်လိုကင်တွေ့ရင်ကောင်းမလဲဘယ်လိုဖြည့်ရှင်းရမလဲနော်ဆိုအဲ့ဒီဟာကိုကျွန်တော်တို့ကသူတို့ကိုဖြည့်မပြီးတော့စူးလေးတက်ပြီးပြီးတော့ကူညီပေးတဲ့ဤနဲ့ကျွန်တော်တို့သူတို့ကိုကူညီပေးဖို့လိုတယ်တချို့ကြတော့လည်းပဲယောဂအခန်းရှိတဲ့လူတွေစိတ်ကြမ်းတွေချို့တဲ့လူတွေကြတော့ငိုရဲကွာဆိုတော့ anxiety ယောဂရှိပဲ OCD ဆိုပြီးတော့ obsessive compulsive disorder ဆိုတဲ့ယောဂရှိပဲ mood ယောဂဖြစ်တာဒီရှိတယ်အဲ့ဒီလူတွေကြတော့အဲ့ဒီသူတို့ပြင်းထန်တဲ့ stress ကြီးအောက်မှာကြောက်တဲ့ဆာမှာသူတို့ရဲ့ negotiate ယောဂာနေပြီးတော့ပြန်ပြီးတော့ relax လို့ခေါ်တယ်ပေါ့ပြန်ဖြစ်လာတာရှိတယ်အင်မတန်ဆိုရင်ကြောက်ကြတာများတာလည်းရှိတယ်အဲ့ဒါလေးကြတော့လေကျွန်တော်တို့ကသူတို့ကိုတိုင်ပင်ဆွေးနွေးခြင်းအားဖြင့်သူတို့ assess လုပ်ပြီးလို့ပါတယ
်အခု covid-19 ဖြစ်နေတဲ့ခါကျတော့ဟိုတွားလာတာလည်းအရင်လိုတိတ်ပြီးတော့မလွယ်တော့ပါဘူးအထူးသဖြင့်ဒီအတွားလာကန့်သတ်မှုရှိတဲ့နေရာတွေမှာဆိုလို့ရှိရင်ပို့ပြီးတော့ဆိုးပါတယ်အဲ့တော့အဲ့လိုမျိုးအခြေအနေမျိုးမှာပေါ့နော်ဒီစိုးရိမ်ကြောင်ကြာမှုလွန်ကဲနေတဲ့သူတွေကိုရောသူတို့စိတ်သက်သာရာရအောင်လို့ဘယ်လိုမျိုးလုပ်ပေးလို့ရနိုင်ပါလဲရှင
့် anxiety များတဲ့လူဆိုလို့ရှိရင် anxiety ကိုဖြေလျှော့ဖို့အတွက်ကိုသူတို့ anxiety management ဆိုတဲ့နည်းလေးတွေကျွန်တော်ပြောပြတာပေါ့သင်ပြပြတာပေါ့ဥပမာသူတို့ controlling the you know breathing exercise နော်အဲ့ဒါရှိတဲ့နည်းဟုတ်ပဲသင်ပြခြင်းအပြင်ဒီမတန်ဟုတ်စိုးဝါနေတဲ့ catastrophic thoughts ဆိုရဲနော်အကြီးကြီးဖြည့်စည်းတာတဲ့စိတ်ဖြည့်စည်းတာတဲ့အဲ့ thoughts ကိုဘလို့ကြည့်ကြအောင်လုပ်ကြလေဆိုအဲ့ဒီတွေကျွန်တော်တို့သူတို့ပြတ်သွားပြီးရတယ်နောက်တစ်ခုကကြတော့လည်းပဲဗမာတွေဆိုလို့ရှိရင် meditation လုပ်တာပေါ့လေအပေါ်ရအဖြစ်ပေါ့ဗမာတွေတည်အောင်လုပ်တဲ့နည်းကြီးချက်သက်ဝင်တဲ့အဲ့ဒါကိုပဲမှတ်တဲ့နည်းပေါ့အဲ့ဒါမျိုးလုပ်တာလုပ်တဲ့နည်းတွေရှိပါတယ်နောက်ပြီးတော့ mindfulness ဆိုတာကအခုတက်ရှိအခြေအနေပေါ့လေဖြစ်နေတာနဲ့အရင်ပေါ်လာတဲ့ကိုယ်မှရှိတဲ့အင်မတန်အစိုးရကြုံခဲ့နေတဲ့စိတ်တွေကကိုယ်ရဲ့စိတ်ကပဲဖန်တီးနေတာတကယ်တမ်းတော့အပြစ်မဖြစ်ကြတဲ့ဟာဆမ်ရှိမှရှိမယ်ဆိုတော့ဟာကိုပိုင်းရနိုင်တဲ့ mindfulness ဆိုတဲ့နည်းပေါ့လေအဲ့ဒါလေးက basic နည်းလေးတွေပဲသူတို့လည်းပြပေးတာမျိုးပေါ့လားအဲ့ဒါလို့သူပြောလို့ရတယ
် Australia နိုင်ငံ Sydney မြို့ကဆက်ယောဂအထူးကုဆရာဝန်ကြီး Dr. Raymond Tinway ဖြစ်ပါတယ်ရှင်ယူသွမှုကြောင့်စိတ်ချမ်းမာရေးကုသရတာလို့အမှတ်မမှားကြဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်စိတ်ချမ်းသာမှကိုယ်ချမ်းမာမယ်လို့ပြောကြလေရှိတဲ့အတိုင်းကိုယ့်ရဲ့ကျန်းမာရေးကိုဂရုစိုက်တဲ့နေရာမှာစိတ်ကျန်းမာရေးဘိုင်းကိုလည်းအလေးထားကြဖို့တိုက်တွန်းချင်ပါတယ်ရှင်ကျွန်မဆုမြတ်ပါပ
ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောက်တဲ့နောက်မှာတော့ကမ္ဘာမှာကြုံတွေ့နေရတဲ့ကိုရိုနာကပ်ပြီးရောဂါဆိုးကြီးကြောင့်လူတွေအလုံးအပြည့်မထွက်ဖက်နဲ့တီးတန့်ခွဲပြီးတော့နေနေရချိန်မှာကမ္ဘာတဝန်းကရုပ်ရှင်ပွဲတော်တွေဘယ်လိုများဆက်ပြီးတော့ကျင်းပသွားဖို့စီစဉ်ထားပါလဲဒီလိုမျိုးကမ္ဘာတဝန်းကထင်ပေါ်ကျော်သူတွေနဲ့အမှုပညာလောကကသတင်းတူတူထွားပြီးကိုပြောပြပေးသွားပါမယ်ကွာတောင်းကရုပ်ရှင်ပွဲတော်ပေါင်း20ကျော်ဟာအင်တာနက် YouTube online channel ကနေပြီးတော့ရုပ်ရှင်တွေကိုအခမဲ့ထုတ်လွှင့်ပြသဖို့စီစဉ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ပြီးရောဂါဆိုးကြီးကြောင့်ရုပ်ရှင်ရုံတွေပိတ်ထားရသလိုကင်းရုပ်ရှင်ပွဲတော်နဲ့နယူးယောက်ကနေ့စဉ်ကျင်းပနေကြရုပ်ရှင်ပွဲတော်တွေကိုဖျက်သိမ်းလိုက်ရတဲ့နောက်မှာအခုလိုသူတို့စီစဉ်လာတာဖြစ်ပါတယ်။We are one a global film festival. တစည်းတလုံးနဲ့ကမ္ဘာရုပ်ရှင်ပွဲတော်ဆိုတဲ့ခေါင်းစဉ်နဲ့အစည်းအဝေးကြာကျင်းပမယ့်အစီအစဉ်ဖြစ်ပါတယ်။ Berlin, Cannes, Venice, Sundance, Toronto နဲ့ Tribeca ရုပ်ရှင်ပွဲတော်တွေဒီအစီအစဉ်မှာပါဝင်ထားကြပြီးတော့မေလ29ရက်နေ့မှာဒီရုပ်ရှင်ပွဲတော်စတင်မယ်လို့စီစဉ်တဲ့ Tribeca Enterprise နဲ့ YouTube Channel တို့ကအခုမေလ17ရက်နေ့ကပဲသတင်းထုတ်ပြန်သွားတာပါ။ရုပ်ရှင်ပွဲတော်အတွင်းမှာပြသမယ့်အထင်မှာတော့ရုပ်ရှင်ကားတွေဖြင့်မှတ်တမ်းရုပ်ရှင်တွေ၊ဂီတအစီအစဉ်တွေ၊ဟာသနဲ့တခြားဆွေးနွေးပွဲလုပ်ထားတာတွေလည်းရှိပါသေးတယ်။အသေးစိတ်အစီအစဉ်ကိုတော့ကြေညာထားတာမျိုးမရှိသေးပါဘူး။ရုပ်ရှင်ပွဲတော်တွေမှာပုံမှန်အားဖြင့်ပြလို့ရှိတဲ့အဓိကရုပ်ရှင်ကားကြီးတွေကိုပြသမယ့်ပုံတော့မတွေ့ရပါဘူး။ဒီအစီအစဉ်တစ်ခုလုံးကိုအွန်လိုင်းပေါ်ကနေအခမဲ့ကြည့်ရှုနိုင်မှာဖြစ်ပြီးတော့အဲ့ဒီမှာကြည့်ရှုတဲ့ပရိသတ်တွေကို WHO ရဲ့ COVID-19 ရောဂါအရေးပေါ်တုံ့ပြန်မှုရန်မုံငွေအတွက်အလှငွေထည့်ဝင်ကြဖို့လဲအလှခံမှာဖြစ်ပါလိမ့်ရှင်။ I see the lights go out on Broadway. I saw the ruins at my feet.အမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကပ်ပြီးရန်မုံငွေရှောက်ဖွေပွဲတစ်ခုဖြစ်နေညွှန်ရုံမြို့မှာတနင်္လာနေ့မေလ17ရက်နေ့ကရုပ်မြင်သံကြားကနေပြောဖြောပြပွဲတစ်ခုထုတ်လွှင့်ပြသခဲ့တာမှာတော့ဒေါ်လာ115သန်းကျော်ရန်မုံငွေရှောက်ဖွေနိုင်ခဲ့ပါတယ်။ Rise Up New York ရုံးထားတော့ညူယောက်ဆိုတဲ့ဖျော်ပြပွဲမှာဂီတပိုင်းကအဆိုရှင်တွေဂီတပညာရှင်တွေတွေမကရုပ်ရှင်နယ်ပယ်ကနာမည်ကြီးတွေရောဒါတွေအပြင်အားကစားသမားတွေစပိုမူးတွေလိုမျိုးလူသိများတဲ့သူတွေပါဝင်တာပါ Robin Hood Brahita အဖွဲ့နဲ့ I Heart Media တို့ပေါင်းပြီးတော့တင်ဆက်တာဖြစ်ပါတယ် Robin Hood Brahita အဖွဲ့ဆိုတာကညူယောက်မြို့မှာစီးရင်မွေးတင်မှုရှော့ချရေးတွေလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်နာမည်ကျော်အဆိုတွေထဲမှာဆိုရင်တော့ Billy JoelMariah Carey Sting လို့လိုမျိုးဝိုင်းရင်အဆိုတော်တွေလည်းပါပါတယ်။ Billy Joel က Miami 2017တချင်ကိုတည်ဆူထားပြီးတော့သူ့ရဲ့ဖျော်ဖြေမှုကိုတော့တချင်ကနယူးယောက်မြို့ရဲ့လူအစီဆုံးအခုတော့လူသူကင်းမဲ့နေတဲ့ Times Square ကွက်လကား TV ဖန်သားအပြင်ကြီးပေါ်မှာထုတ်လွှင့်ပြသထားပါတယ်။ရုပ်ရှင်တွေကဆိုရင်တော့ Jennifer Lopez တို့ Trevor Noah တို့ရဲ့မျှော်လင့်ချက်သတင်းစကားတွေကိုလည်းဒီရုပ်သံအစီအစဉ်မှာကြားခဲ့ရတာပါ။ Jennifer Lopez ကလည်းနယူးယောက်ဇာတိဖြစ်ပြီးတော့သူက New York I know your strength New York မင်းရဲ့အင်အားကိုကျွန်မသိပါတယ်လို့အားပေးစကားပြောသွားခဲ့ပါတယ
် New York I know your strength We're going to get through this but we need to make sure we take care of all our neighbors including our children
Nearly 400 American ပြည်ထောင်စုကိုအပြင်းထန်ဆုံးရိုက်ခတ်တဲ့ကိုရိုနာကပ်ဘေးကြီးက New York မြို့မှာလည်းအခြေအနေအဆိုးဆုံးဖြစ်နေရိုက်ခတ်တာဖြစ်ပါတယ်ရှင်တက်ကြရအောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မေလ18ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါအောင်မယ်။ကိုရိုနာဗိုင်းရပ်စ်ပိုးဘယ်ကဘလို့စတင်ကူးစက်တယ်လဲဆိုတဲ့ဇင်းမြစ်ကိုတိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ထောက်ခံမှုတွေတိုးလာနေချိန်မှာပဲဒီလိုစုံစမ်းဖို့ဆောလွန်သေးတယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။ COVID-19 ကာယရောဂါဖြစ်ပွားမှုအဆုံးမသတ်သေးဘူးလို့ကမ္ဘာနိုင်ငံတော်တော်များများကယုံကြည်လက်ခံထားကြကြောင်းနဲ့မြန်မြန်ဆန်ဆန်စုံစမ်းမှုလုပ်ဖို့တိတ်ဆောလွနေသေးကြောင်းတရုတ်အစိုးရပြောခွင့်ရသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ COVID-19 ကာယရောဂါနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂကရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်တဲ့World Health Assembly ဆွေးနွေးပွဲမှာဒီတစ်ပတ်ထဲအတည်ပြုမယ်လို့ခန့်မှန်းရပါတယ်။အဲဒီဆုံးဖြတ်ချက်မူကြမ်းနဲ့မှကာယရောဂါစတင်တဲ့ဇင်းမြစ်ကိုရောကာယရောဂါတုံ့ပြန်ရေးကိုပါစုံစမ်းဖို့တောင်းဆိုထားပါတယ်။အီတလီနိုင်ငံမှာသတင်းဆက်ပတ်ကြပိတ်ထားခဲ့တဲ့ဈေးဆိုင်တွေ၊စားသောက်ဆိုင်တွေ၊စပယ်ညက်ဆိုင်တွေကိုဒီကနေ့ပြန်လည်စတင်ဖွင့်လှစ်ပါတယ်။စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပြုခဲ့ပေမဲ့ဒေသတစ်ခုကနေတစ်ခုခရီးသွားလာတာကိုတော့ဇွန်လ2ရက်နေ့အထိတားမြစ်ထားပါတယ်။ဘယ်ဂျီယံနိုင်ငံမှာလည်းဈေးတွေပြားလိုက်တွေအပြင်မူလာရန်ရဲ့အလေတန်းကြောင်းတွေကိုဒီကနေ့ပြန်ဖွင့်ပါတယ်။ဒါပေမဲ့ပြားလိုက်တွေတရိတ်ဆိုင်ရောင်တွေကိုသွားနိုင်ဖို့အရင်ကြိုပြီး booking လုပ်ရမှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက် Radio အသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေ။ကျမဆုမြတ်မွန်ပါ။
This program has come to you from the Voice of America, Washington.